Welcome to the Voice of America in Burmese.
မင်္ဂလာနေ့တည့်ရက်အစမှာတော်ရရှင်နေပြောရှင်နေကြပါစေခင်ဗျာ VO American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ22ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းလူမီတာ30 40 48တို့ကနေဓာတ်ရိုက်နားဆင်နေတယ်လို့ VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေတောင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တန်ကြီးထိုင်တဲ့အတူကြီးညာပေးမှာပါ Saudi Arabia နဲ့ Arab ဆော်ဘွားများပြည်တော်စုကိုစင်အားနဲ့လေကြောင်းကာကွယ်ရေးစနစ်တွေထပ်ပြီးပေးပို့ဖို့အတွက်သမ္မတ Trump ဆုံးဖြတ်ခဲ့တာကိုအောက်လွှတ်တော်ဥက္ကဋ္ဌကဝေဖန်လိုက်ပါတယ် Egypt နိုင်ငံမှာတော့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးမှလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်ရခိုင်ပြည်နယ်ထဲမှာပြစ်ခတ်တိုက်ခိုက်မှုတွေကတော့ဆက်ပြီးတော့ဖြစ်ပွားနေသေးပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအီရန်ဗဟိုဘဏ်ကိုတန်ခတ်ပိတ်ဆို့မှုအသစ်လုပ်လိုက်တာဟာနိုင်ငံတစ်ခုအတွက်အမြင့်ဆုံးအရေးယူမှုတစ်ရပ်ဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ
် I think the strong person's approach
ဖြစ်ကကုန်ဒီဥပယဝရိကစ်အကဒမ်အဝဟာဂတ်ချီခွာသခရကဝီဒါဘဝီချေ
ဒီအကြောင်းသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အီရန်သောအင်္ဂလိပ်သင်ကန်းစာနဲ့စနေညဓာတ်ရိုက်လေလံအစီအစဉ်စတာတွေကိုလည်းပြန်လည်နားဆင်ရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးအောင်ဗျာ
Saudi Arabia နိုင်ငံနဲ့ Arab ဆော်ဘွားများပြည်ထောင်စု UAE တို့ကို American ကစစ်ရင်အားနဲ့လေကြောင်းကာကွယ်စနစ်တွေထပ်ပြီးပေးဖို့ဆက်လုပ်ဖို့အတွက်သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်ပေါ်မှာအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကဝေဖန်လိုက်ပါတယ် American တပ်တွေထပ်ပြီးဆက်လုပ်ဖို့နဲ့စစ်လက်နက်တွေတိုးမြှင့်ပို့ဆောင်ဖို့သမ္မတ Trump ရဲ့ဆုံးဖြတ်ချက်ဟာပါတီကြီးနှစ်ယောက်စလုံးပါဝင်တဲ့လွှတ်တော်နှစ်ယောက်စလုံးရဲ့ဆန္ဒကိုရှောင်လွှဲဖို့ Trump အစိုးရအဖွဲ့ရဲ့နောက်ဆုံးကြိုးပမ်းမှုတစ်ရပ်ဖြစ်ပြီးဒါဟာလက်ခံနိုင်စရာမရှိဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အခုလိုလှုပ်ဆောင်မှုသမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုကာကွယ်ရေးဝန်ကြီးမတ်ကအက်စပါနဲ့ပူးတွဲစီဦးစီးချုပ်များရဲ့အလှည့်ကျဥက္ကဋ္ဌဂျိုးဆက်ဒန်ဖို့တိုကပင်တဂန်စစ်ဌာနချုပ်မှာတောက်ကြနေညကကြေညာလိုက်တာပါအခုလိုလှုပ်ဆောင်တာဟာကာကွယ်ရေးသဘောတဘာဝဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်ထဲဆော်ရီဂျီနယ်လုပ်ငန်းတွေအတိုက်ခိုက်ခံခဲ့ရတဲ့နောက်သူတို့ရဲ့လေကြောင်းနဲ့ဒုံးစနစ်ကာကွယ်ရေးဆိုင်ရာအဆင့်မြင့်ရေးအတွက်ဆော်ရီနဲ့ UAE အရာရှိတွေပန်ကြားချက်ကို American ဘက်ကတုံ့ပြန်ဆောင်ရွက်ခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးအက်စပါကပြောပါတယ်ဆော်ရီယန်နယ်လုပ်ငန်းကိုတိုက်ခိုက်မှုမှာတာဝန်ရှိသူဟာအီရန်ဖြစ်တယ်လို့လည်းအမေရိကန်ကဆက်ဆွဲပေမဲ့အီရန်ကတော့ဒါကိုညှင်းဆိုပါတယ်
။အီဂျစ်နိုင်ငံကိုင်ရိုမြို့တော်တဝက်မှာရဲစစ်ဆေးရေးဂိတ်တွေအများအပြားချထားတာကြောင့်စနေနေ့မနက်ပိုင်းလမ်းတွေပေါ်မှာယင်းအသွာအလာကျက်တဲနေပါတယ်။တောက်ချာနေညကဆန္ဒပြခဲ့ကြတဲ့နေရာတစ်ခုဖြစ်တဲ့တာဟီရီယင်းပြင်မှာတော့အဓိကရုပ်နှိမ်နင်းရေးကိရိယာတွေနဲ့လက်နက်ကန်ရဲနဲ့စစ်သားယာနဲ့ချီနေရာယူထားပါတယ်။သမရဟောင်းနေဖြစ်တဲ့ Hosni Mubarak နဲ့ Mohammed Morsi တို့ပြုတ်ကျစီခဲ့တဲ့အရင်ဆန္ဒပြပွဲတွေမှာလဲတာရီရင်ပြင်ကိုဗဟိုချက်ပြုတ်ခဲ့ကြတာပါအခုဆန္ဒပြပွဲဟာဆိုရင်နှစ်နဲ့ချီပြီးရဲတပ်ဖွဲ့ရဲ့တုံ့ပြန်ကင်တွယ်မှုအပေါ်စိုးရိမ်ကြောက်ရွံ့မှုတွေကိုကျော်လွှားနိုင်ခဲ့မှုအဖြစ်တက်ကြွလှုပ်ရှားသူတွေအောင်ပွဲခံခဲ့ကြပြီးသမရအဒယ်ဖာတာ LCC အစိုးရကိုဆက်ပြီးဆန့်ကျင်ဆန္ဒပြကြဖို့လဲတိုက်တွန်းခဲ့ကြပါတယ်ပြီးခဲ့တဲ့တောက်ကြနေ့ညတုန်းကတော့အနည်းဆုံးမြို့သုံးခုမှာပြည်သူတွေလက်မပေါ်ထွက်ခဲ့ကြပြီးစစ်စီထွက်သွားအစိုးရပြုတ်ကြရေးဆိုတဲ့စာရင်းတွေကန်ဆောင်ချီတက်ခဲ့ကြတာပါ။ကိုင်ရိုမှာတော့တနက်တန်တွေကြားခဲ့ရတယ်လို့မြေယိုဘုံတွေလည်းဖောက်ခွဲခဲ့ပါတယ်။စနေနေ့ညမှာတော့မိသားစုဝင်တွေအဖမ်းခံရတဲ့အကြောင်းလူခွင့်ရေးလုပ်သားတွေထံကိုအကြောင်းကြားလာတဲ့မိသားစု166စုရှိတယ်လို့စီးပွားရေးနဲ့လူမှုအခွင့်ရေးဆိုင်ရာ Egypt Center ကပြောဆိုထားပါတယ်။
တနင်္လာနေ့ကမ္ဘာတစ်လုံးရာသီဥတုဖောက်ပြန်မှုဆိုင်ရာညီလာခံချင်းပါရမှာပါဝင်ဆွေးနွေးဖို့အတွက်ကုလသမဂ္ဂကလူငယ်တက်ကြွလှုပ်ရှားသူ900ကိုဖိတ်ခေါ်ထားတယ်လို့ဒီကိစ္စကိုအရေးယူဆောင်ရွက်ကြဖို့ကမ္ဘာတစ်လုံးလူပေါင်းတန်းနဲ့ချီးပြီးဆန္ဒပြနေကြချိန်မှာပဲကမ္ဘာကြီးပုံနှိမ်မှုကိုဖြစ်စေတဲ့ဖန်လုံးတန်းတွေထုတ်လွှင့်မှုထိထိရောက်ရောက်ရှော့ချရေးအတွက်သူ့ရဲ့နိုင်ငံရဲ့စံနမူနာယူဖို့ဒိမတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်ဆယ်နှစ်ကျော်ကာလလောက်တွင်ဖန်လုံရင်တန်းွေထုတ်လို့မှုရာနှုန်း80လောက်ရှော့ချဖို့လုပ်နေတဲ့ကဘာကြီးအနေနဲ့သူ့နိုင်ငံရဲ့လှုပ်ဆောင်မှုကိုနမူနာယူစေချင်တယ်လို့ကုလသမဂ္ဂညီလာခံတက်ဖို့နယူးယောက်ကိုရောက်နေတဲ့ဒိမတ်နိုင်ငံယာဒီဥရုနဲ့စွန့်ရဆရာဝန်ကြီးဒန်ဂျွန်ဆန်ကပြောပါတယ်ကဘာပေါ်ကဖန်လုံရင်တန်းွေထုတ်လို့မှုအများဆုံးနိုင်ငံတွေဖြစ်တဲ့တရုတ်အမေရိကန်နဲ့အိန္ဒိယတို့နဲ့ရှင်ရန်ဒိမတ်နိုင်ငံက3.1%ရာနှုန်းသာထုတ်လွှတ်တာကြောင့်တိတ်ကိုသိငင်နေပေမဲ့ဒိမတ်နိုင်ငံကဖန်လုံရင်တန်းွေထုတ်လို့မှုအောင်အောင်မြင်မြင်ရှော့ချနိုင်တာ ကိုအားကျလာစေဖို့မျှော်လင့်တယ်လို့ပြောပါတယ်ရာဒီရူဖောက်ပြန်မှုကိုလွန်ခဲ့တဲ့နှစ်20လောက်ကစလူတွေတရိပ်ထားလာကြပေမဲ့ဒါဟာလူသားတွေကြောင့်ဟုတ်မဟုတ်တန်ရဖြစ်သူတွေရှိနေသေးတယ်လို့ပြောပါတယ်။ဒါပေမဲ့မိုးခေါင်ရေကြီးမှုတွေနဲ့အတူပြင်းထန်တဲ့မုန်တိုင်းတွေတဘာဝဘေးဒဏ်တွေမျက်မြင်ကြုံလာကြရတာကြောင့်ဒိမန်လိုနိုင်ငံမျိုးမှာဆိုရွေးကောက်ပွဲတွေမှာတဘာဝဝန်ကျင်ကိုတန်ဖိုးထားသူတွေဦးစားပေးရွေးချယ်လာတာတွေ့ရတာပါ။ဒီလိုကဘာနဲ့ချီပြီးလောက်ရမယ်ကိစ္စမျိုးတွေအတွက်အမေရိကန်လိုနိုင်ငံမျိုးကဥဆောင်မှုမျှော်လင့်တယ်လို့ရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကနှုတ်ထွက်သွားတာကိုပြန်စမ်းစားဖို့ဒိမန်နဲ့ဥရောပမဟာမိတ်တွေကမျှော်လင့်ထားတယ်လို့လည်းပြောပါတယ်
။အမေရိကန်ဒီမိုကရက်ပါတီရဲ့2020ပြည့်နှစ်ပါတီသမ္မတကိုယ်စားလှယ်လောင်းဖြစ်လာနိုင်သူဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့တားဖြစ်သူကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဒစ်နဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတိုက်တွန်းခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးသမ္မတထရန့်ကတော့ယူကရိန်းသမ္မတဒစ်နဲ့ဆက်သွယ်ပြောဆိုမှုအတွင်းဘာအမှားအယွင့်မှမရှိဘူးလို့ညှင်းဆိုထားပါတယ်။2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲစည်းရုံးမှုတွေမှာအဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ကိုယ်စားလှယ်လောင်းပျက်စီးရာပျက်စီးကြောင့်ကြံစည်မှုမှာနိုင်ငံခြားခေါင်းဆောင်တဦးနဲ့ညှိဖို့ကြိုးစားမှုအဖြစ်ဒီမိုကရက်တစ်ဘက်ကပုံဖော်ပြီးသမ္မတဖန်ထရန့်ကိုဝေဖန်ကြပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇလန်စကီနဲ့ဇူလိုင်လ25ရက်နေ့ကဆက်သွယ်ပြောဆိုမှုဟာအလုံးအစင်ပြေချုံ့မွေပြီးအမှားအယွင်းမရှိခဲ့ဘူးလို့သမ္မတထရန့်ကစနေနေ့မနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။ဒီမိုကရက်တစ်နဲ့သတင်းမီဒီယာတွေကဘိုင်ဒန်မျိုးဆက်တွေအပေါ်ဆွဆွဲချက်တွေကိုတော့လစ်လျူရှုထားပြီးသူနဲ့ပတ်သက်ရင်တော့မမှန်မကန်သတင်းတွေဖန်တီးတယ်လို့လည်းသမ္မတထရန့်ကဆွဆွဲပါတယ်။ဂျိုးဘိုင်ဒန်ကတပ်ဖြတ်သူကိုစုံစမ်းစစ်ဆေးနေတဲ့အစိုးရရှေ့နေကိုဖယ်ရှားပစ်ဖို့ယူကရိန်းအစိုးရကိုတောင်းဆိုခဲ့တဲ့အကြောင်းဒီလိုလုပ်ရင်တော့အမေရိကန်ဘက်ကပေးမယ့်ငွေကြေးပမာဏအများအပြားကိုရမှာမဟုတ်ဘူးလို့ပြောခဲ့တဲ့ဆိုရာတွေကိုအထူးအယောင်သတင်းသမားတွေနဲ့သတင်းတွေနဲ့သူတို့ရဲ့ဘက်တော်သားဒီမိုကရက်ပါတီတို့ကတတ်နိုင်သလောက်လက်ရှောင်လိုနေကြပြီးသူအကြောင်းတွေကိုတော့လှုပ်ကြံဖန်တီးကြတယ်လို့သမ္မတထရန့်ကရေးသားခဲ့တာပါ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်မှာရှိတဲ့စကခ15တက်မဌာနချုပ်ကိုရခိုင်လက်နက်ကိုင်အဖွဲ့အေးကတောက်ကြံနဲ့ညနေပိုင်းကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တမတော်ကာကွယ်ဦးစည်းချုပ်ရုံးကစနေနေ့မှာသတင်းထုတ်ပြန်ပါတယ်ဒီတိုက်ခိုက်မှုကြောင့်ဌာနချုပ်တွင်အိမ်အောင်တဲ့လိုင်းမှာလက်နက်ကြီးကြီးတွေကြောက်ရောက်ပောက်ကွဲခဲ့တဲ့အတွက်ဒဏ်ရာရသူတချို့ရှိပြီးအဆောက်အဦနိုင်ငံပျက်စီးမှုရှိတယ်လို့ပြောပါတယ်ဒါပေမဲ့အေးအေးပါဝင်မြောက်ပိုင်းမဟာမိတ်သုံးဖွဲ့ကဒီနှစ်ကုန်ထိပစ်ခတ်ရစဲထားမှာဖြစ်ကြောင်းတောက်ကြံနေကပဲကြေညာချက်ထုတ်ပြန်ခဲ့တာပါစနေနေ့ကရေသေးတောင်မြို့နယ်ကစိုက်ကန်းတစ်ခုမှာလည်းပောက်ကွဲမှုတစ်ခုဖြစ်ပေါ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြန်မာစစ်တပ်ကတပ်သားတွေတင်ဆောင်လာတဲ့ကန်ထိုးရင်စိတ်ကန်းကိုကတ်လာချိန်မှာဘုံပေါက်တာဖြစ်ပြီးဘုံပေါက်ပြီးပြစ်ခတ်မှုကြောင့်တောင်ရံလောက်ကင်သူအငူမော်ရွာသားတအူးတေဆုံးခဲ့တယ်လို့ဒေသခံကပြောပါတယ်။ပြည်ရင်းဆက်ရက်တက်နိုင်မှုတစ်ဖက်သက်ပြည့်ရဖို့ရွေပြီးဒီနှစ်ကုန်ထိထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်ထားမယ်လို့တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသနဲ့ကင်အဖွဲ့သုံးဘက်ကတောက်ကြံနေကြေညာချက်ထုတ်ပြန်ခဲ့တာပါ။တမတော်ဘက်ကနောက်ဆုံးချိန်ပြည့်ရရေးကြေညာချက်ထုတ်ပြန်ထားတာကတော့စက်တဘာ27ရက်စနေနေ့မှာကုန်ဆုံးပြီဖြစ်ပါတယ်။
ဟောင်ကောင်ကျွန်းရဲ့တရုတ်နယ်နေဆက်ဒေသမှာစနေနေ့ကစစ်နပြသူတွေနဲ့အဓိကယုံနေနေရေးရဲတပ်ဖွဲ့ကြားရုံရင်ဆန်ကပ်ဖြစ်ခဲ့ကြပါတယ်။ဗန္ဒာရေးလုပ်ငန်းတွေနဲ့အချက်အချာဟောင်ကောင်ကျွန်းမှာဒီမိုကရေစီလိုလားတဲ့ဆန်ကျင်စစ်နပြမှုတွေက3လကျော်လာခဲ့ပြီဖြစ်ပါတယ်။ဟောင်ကောင်ရဲ့အစွန်အဖျားမြို့တစ်ခုဖြစ်တဲ့တူမွန်မှာကျဉ်းတန်းတန်းလှုပ်ရှားသူတချို့ကိုရဲတပ်ဖွဲ့ကမျက်ရည်ယိုဘုံးနေနဲ့ပစ်ပေါက်ခဲ့တယ်လို့ရာဘာချီနဲ့လည်းပစ်ခတ်ခဲ့ပါတယ်။စနပြသူတချို့ကလည်းရဲတွေကိုအုတ်ခဲတွေနဲ့ပစ်ပေါက်ခဲ့ကြပြီးရေနံစီပလင်းကိုမီးရှို့ပြီးလည်းပစ်သွင်းခဲ့ကြပါတယ်။ဒီအဒီကယုံအတွင်လူတချို့ဖမ်းဆီးခံရပါတယ်။ယူလောင်းမြို့မှာပြီးခဲ့တဲ့စနေနေ့ကစနပြမှုတွေအတွင်အဒီကယုံနေနေရေးရဲတပ်ဖွဲ့ဘက်ကထင်းထင်းထင်းထင်းရှိဖို့တောင်းဆိုခဲ့တဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူအသက်83နှစ်အရွယ်ဦးလေးချန်ဒါမှမဟုတ်လေအဖိုးချန်လို့ခေါ်တဲ့သူကိုရဲတွေကမျက်ရည်ယိုဓာတ်ငွေတုံတားဆီးခဲ့တဲ့ဗီဒီယိုပြန့်နှံ့ခဲ့ပြီးတဲ့နောက်ဒီကိစ္စကိုဆန္ဒပြသူတွေကမကြေမနက်ဖြစ်ခဲ့ကြတာပါ
အီရန်နိုင်ငံရှီယာရီရဲ့ဘာသာရေးမြို့တော်ကာဘာလာမှာလူပေါင်း12ဦးသေဆုံးခဲ့တဲ့ဘုံပေါက်ကွဲမှုကိုသူတို့လှုပ်ဆောင်တာလို့ IS အကြမ်းဖက်အဖွဲ့ကစနေနေ့မှာကြေညာပါတယ်။တောက်ကြံတွေကကာဘာလာမြောက်ပိုင်းကစစ်ဆေးဂိတ်မှာဘတ်စကားတစ်စင်းဘုံပေါက်ခွဲခံရတာပါ။ဒီဘုံပေါက်ကွဲမှုကြောင့်လူ9ဦးဒဏ်ရာရတယ်လို့ကျန်းမာရေးဌာနတာဝန်ခံအရာရှိကပြောပါတယ်။ဒီဘုံပေါက်ကွဲစေတဲ့ဖောက်ခွဲပစ္စည်းကိုကားပေါ်မှာလာထားသူလို့တန်မြတ်ရှိသူတို့ကိုဖမ်းမိခဲ့တယ်လို့လုံခြုံရေးတပ်တွေကပြောပါတယ်။အီရန်နိုင်ငံမှာရှီယာရီစုဝေးချိန်မှာပြစ်မှတ်ထားတိုက်ခိုက်လေရှိတဲ့ဆူနီအစွန်းရောက်ဖွဲ့ကို၃နှစ်လောက်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ပြီး2019မှာတော့ဒီ IS အစွန်းရောက်တွေကိုချိန်မှုန်းတဲ့စစ်ပွဲအောင်နိုင်ကြောင်းအီရတ်ကကြေညာခဲ့တာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်နေတဲ့အပူပိုင်းမှုန်တိုင်းအီမေရာကြောင့် Texas ပြည်နယ်နဲ့ Louisiana ပြည်နယ်တို့မှာရေကြီးမှုတွေနဲ့ကြုံတွေ့နေရပြီးသေဆုံးသူ5ဦးရှိတယ်လို့ Texas ပြည်နယ်အာဏာပိုင်တို့ကပြောပါတယ်။အမေရိကန်သမိုင်းမှာအဆူဆူဆိုးအပူပိုင်းမုန်တိုင်းတစ်လုံးဖြစ်တဲ့အီမဲလ်ဒါကြောင့်ဟျူစတန်ဒေသတစ်ဝိုက်မှာလည်းအများအပြားပျက်စီးခဲ့ပါတယ်။ဟျူစတန်ကနေလူစီယာနာနေဆက်အထိအရှိတ်ဘက်တစ်လွှာကရာနဲ့ချီတဲ့အိမ်တွေအဆောက်အုံတွေမုန်တိုင်းအီမဲလ်ဒါကြောင့်ပျက်စီးခဲ့ရပါတယ်ရှင
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ဂီထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ချင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ဗဟိုဘဏ်အပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်ကြောင်းတောက်ကြနေကကြေညာလိုက်တာဟာနိုင်ငံတစ်ခုအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေထဲမှာအပြင်းထန်ဆုံးဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့ Saudi Arabia ရဲ့ရေနံလုပ်ငန်းတွေပေါ်မောင်းနှင်မဲ့ drone ယာဉ်တွေပေဒိန်းတက် cruise ဒုံးကြီးတွေနဲ့အီရန်ကတိုက်ခိုက်မှုကိုတုတ်ပြန်ရမှာတော့စီးရရအေးအေးယူမှုကိုအမေရိကန်သမ္မတအနေနဲ့ရှောင်ရှားခဲ့ပုံရတယ်လို့သုံးသပ်ကြပါတယ်။ VOA အင်ပြူတော်သတင်းတော့ပက်စီဝီရာကူဆွာရာရဲ့သတင်းကိုတော့မတ်တင်ဂီထိုက်ပြောပြမှာပါ
။ဆော်ဒီအာရေဗျရဲ့ရေနံလုပ်ငန်းတွေအပေါ်ဒုံးကျည်တွေမောင်းသူမဲ့ drone ယာဉ်တွေနဲ့တိုက်ခိုက်ခံရပြီးတဲ့နောက်အပြက်စီးတွေကိုသတင်းထောက်တွေကိုပြသခဲ့ပါတယ်။ရီမင်းချေဆိုင်ဟူတီသဘုံတွေကတိုက်ခိုက်မှုဟာသူတို့လက်ချက်လို့ပြောဆိုထားတာပါ။ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကတော့အီရန်အပေါ်မှာအပြစ်ဖို့ထားပြီးအီရန်ဘက်ကတော့ဒီအချက်ကိုညှင်းဆို့ထားပါတယ်။အမေရိကန်ဘက်ကအီရန်ဗဟိုဘဏ်အပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်ပြီးတုံ့ပြန်ပါတယ်။ဒါပေမဲ့လည်းပြည်ပမှာစစ်ပွဲဆင်နွှဲတာတွေအဆုံးသတ်ရင်းနဲ့စီးယုံလှုပ်ရှားနေတဲ့သမ္မတထရန့်ကတော့စစ်ရေးအရာအေးအေးယူရေးအပေါ်သတိထားနေပါတယ
်။ I think the strong person's approach and the thing that does
ခိုင်မာအကောင်သူအနေနဲ့ချင်းကတဲ့နေရာမှာခိုင်မာပြတ်သားမှုကိုပြတ်သားတဲ့နေရာမှာအနှဲငယ်သတိထားပါတယ်။တခြားနီလာနဲ့ဆိုရင်တော့ပူပြီးလွယ်ကူပါတယ်။အီရန်အနေနဲ့လည်းသူတို့ဘက်ကမစင့်တော်တာကိုလှုပ်ခတ်ရင်အချိန်မရွေးခံသွားရနိုင်တယ်ဆိုတာသိထားသင့်ပါတယ်
။အခုဒဏ်ခတ်ပိတ်ဆို့မှုဟာဆိုရင်အီရန်ရဲ့တော်လှန်ရေးပြည်ဆောင်တပ်ကိုထောက်ပံ့နေတဲ့ရန်ပုံငွေရန်တရားကိုပြစ်မှတ်ထားဆောင်ရွက်တာဖြစ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗင်မီနူချင်ကလည်းပြောပါတယ်
So this will mean no more funds going to the IRGC.
ဒီလိုဆောင်ရွက်ချက်ကြောင့် IRGC ဒါမှမဟုတ်လေထောက်ပံ့ထားတဲ့အကြမ်းဖက်လုပ်ရက်တွေပေါ်နောက်ထပ်ရမုံငွေမပေးနိုင်တော့ဘူးဆိုတဲ့သဘောတက်ရောက်ပါတယ်။နောက်ပြီးဒါဆိုရင်ရေနံအပေါ်ဒဏ်ခတ်ပိတ်ဆို့မှုနဲ့ဘဏ္ဍာရေးအဖွဲ့အစည်းတွေပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေအပြင်ထပ်ပြီးဒဏ်ခတ်ပိတ်ဆို့မှုဖြစ်ပါတယ
်။2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်နဲ့ဖယ်ရှားပေးခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်သမ္မတထရန့်အစိုးရက2018ခုနှစ်ကအီရန်အပေါ်ပြန်လည်ချမှတ်ခဲ့ပြီးတဲ့နောက်ထိခိုက်ခဲ့တဲ့အီရန်စီးပွားရေးအပေါ်အခုဗန္ဒာရေးအရာထပ်ပြီးဖိအားပေးမှုကအလုပ်ဖြစ်ပါမလားဆိုပြီးသုံးသပ်သူတချို့ကတန်တရာရှိနေကြပါတယ်။ Middle East Institute ရဲ့အီရန်အရေးကျွမ်းကျင်သူ LS Bhattankha ကအခုလိုပြောပါတယ
်။ The way the Trump administration has kind of taking the carrot and stick strategy
ထမ်းအစူအအနေနဲ့စူပေးဒံပေးစနစ်မျိုးဖြစ်ပြီးဒံပေးမှာတော့သိပ်ပြီးထိနေတဲ့ဖြစ်နေတဲ့အတွက်ကြောင့်လူကျင်တဲ့ရလတ်မျိုးမရနိုင်ပါဘူ
းနိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုကဆော်ဒီအာရေဗျာနဲ့အရက်ဆော့ဘွားများပြည်တော်စုတို့ကိုသွားပြီးအီရန်အပေါ်ဘလို့တုံ့ပြန်မလဲဆိုတာကိုမဟာမိတ်တွေနဲ့ဆွေးနွေးပြီးပြန်ရောက်လာချိန်ပြီးခဲ့တဲ့တောက်ကြနေ့တုန်းကသမ္မတထရန့်ရဲ့လွန်ဂျုံရေးကောင်စီကတုံ့ပြန်ရေးနီလန်းတွေကိုဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ
် I think I'll be able to give the president some
ကျွန်တော်တို့အနေနဲ့ဘယ်လိုရှေ့ဆက်လုပ်ကြမလဲဆိုတာနဲ့ပတ်သက်ပြီးအရေးကြီးတဲ့အချက်အလက်တချို့ကိုသမ္မတကိုပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်
အီရန်သမ္မတဟက်ဆန်ရူဟာနီနဲ့နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဘက်ဇာရစ်တို့ကတော့ဒီသတင်းပတ်မှာပဲကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုနယူးယောက်ကိုရောက်ရှိလာမှာပါကုလသမဂ္ဂအထွေထွေညီလာခံဘေးဘက်မှာအမေရိကန်သမ္မတထရန့်နဲ့အီရန်သမ္မတရူဟာနီတို့တွေ့ဆုံမယ်ဆိုတော့ခံမှန်ပြောဆိုချက်တွေရှိနေပေမဲ့အခုတော့ဒီလိုဖြစ်လာမဲ့ပုံမရှိပါဘူးရှင်
မတ်တင်ကြီးတိုင်တင်ပြခဲ့တာပါထိုင်းမြို့မှာနေဆက်မြဝတီမြို့မှာတရုတ်နိုင်ငံသားတွေရဲ့တရားမဝင်လုပ်ရအကြောင်းမတင်ဆက်ခင်မှာအပတ်စဉ်ကဏ္ဍတွေကိုပြောပြသွားမှာဖြစ်ပါတယ်ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့စပါမယ်အစုအဖွဲ့ပိုင်းတစ်တော်ရဲ့စီးပွားရေးလုပ်ငန်းရှင်တန်လာမတာပြည်သူအစုအဖွဲ့ပိုင်းတစ်တော်စနစ်အောင်မြင်လာနိုင်တာဖြစ်တဲ့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ်
ပစ်တော်အစီအတန်းနိုင်ကြမှုနဲ့ပစ်တော်ပြုံးပြီးမှုဟန်တားရမှာဒေသခံပြည်သူလူပါဝင်လာရမယ်ဆိုတဲ့အသိရှိလာလို့ပြည်သူအစုအဖွဲ့ပိုင်းပစ်တော်လုပ်ငန်းတည်ထောင်မှု1995ကညွှန်ကြားချက်ထုတ်ပါတယ်။ဒါပေမဲ့ဒေသခံပြည်သူအစုအဖွဲ့တွေရဲ့အခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့သာရည်ရွယ်တာကြောင့်လူနေမှုဘဝတိုးတက်ဖွံ့ဖြိုးရေးကိုအဓိကမထားခဲ့ပါဘူး။အနည်း20ကျော်တော့မှပြည်သူတွေတစ်တော့ရဲ့အကျိုးအမြတ်ကိုခံစားနိုင်ဖို့ရည်ရွယ်ပြီး2016မှာညွှန်ကြားချက်အသစ်ကိုထုတ်ပြန်ပါတယ်။တစ်တော့တွေပစ္စည်းရောင်းချတဲ့စီးပွားရေးလုပ်ငန်းတည်ထောင်နိုင်ဖို့ရည်ရွယ်ပါတယ်။ဒါပေမဲ့2019မေလမှာဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော့လုပ်ငန်းဆိုင်ရာညွှန်ကြားချက်ထွက်လာတဲ့အတွက်2016ညွှန်ကြားချက်ပြတ်ပြဲသွားပါတယ်။2019ညွှန်ကြားချက်မှာပြည်သူအစုအဖွဲ့ပိုင်းတစ်တော့ရဲ့ရည်ရွယ်ချက်တွေကိုဖော်ပြပါတယ်။ဒေသခံပြည်သူအတွက်သစ်တော်ဆိုင်ရာလူအချက်ဖြစ်စီရာမှာအလို့အကင်ပေါ်လာပြီးစီးရင်မှုညွန်နေရေးသစ်တော်ဧရိယာတိုးပွားရေးသစ်တော်စီမံအုပ်ချုပ်ရေးစတာတွေမှာပြည်သူလူထုပါဝင်ရေးနဲ့သစ်တော်ပြုံးတိမှုကာကွယ်ရေးစတာတွေဖြစ်ပါတယ်။ရည်ရွယ်ချက်တွေကိုအကောင့်ထည့်ဖို့ပညာပေးလုပ်ငန်းတွေလုပ်ဖို့လိုပါတယ
်။ပြည်သူအစုအဝေးပိုင်းသစ်တော်အကြောင်းအများဆုံးလေ့လာတဲ့အဖွဲ့အစည်းကတော့ဘန်ကောက်အခြေစိုက်ပြည်သူနဲ့တစ်တော်လေးလာရေးဌာနဖြစ်ပါတယ်။ပညာရှင်၅ဦးရေးသားပြုစုပြီးလွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ဝေတဲ့စာတမ်းအရမြန်မာပြည်မှာဒေသခံအစုအဖွဲ့ပိုင်းတစ်တော်ဧကပေါင်း၅သိန်းကျော်ရှိကြောင်းသိရပါတယ်။ကျိုးဝိုင်းတော်ကျိုးပြင်ကာကွယ်တော်တဘာဝထိန်သိမ်းရေးနယ်မြေရှိဂျားကန်နယ်မြေအစိုးရစီမံခန့်ခွဲခွင့်ရှိတဲ့တစ်တော်နယ်မြေဒလိထုံးစံအရထိန်သိမ်းထားတဲ့တဘာဝတစ်တော်နဲ့ဒီရေတော်စရာဒီမှာအစုအဖွဲ့ပိုင်းတစ်တော်တည်ထောင်ဖို့လျှောက်ထားနိုင်ပါတယ်အစုအဖွဲ့ပိုင်းတစ်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတည်ထောင်ဖို့ကိုလည်းတစ်တော်ဦးစီးဌာနကခွင့်ပြုနိုင်ပါတယ်2020မှာအစုအဖွဲ့ပိုင်းတစ်တော်စီးပွားရေးလုပ်ငန်း150အထိရှိလာဖို့ရည်ရွယ်ထားပါတယ
်ရခိုင်ပြည်နယ်တောင်ပိုင်းဂွားမြို့နယ်မှာရွာဆိုင်ရှိရွာအတွက်အစုအဖွဲ့ပိုင်းတစ်တော်ဧက1000ကျော်ရဖို့တစ်တော်ဦးစီးဌာနဒေသခံအရသာအစိုးရအဖွဲ့တွေနဲ့ဘန်ကောက်အခြေစိုက်ပြည်သူနဲ့တက်တော်လေးလာရေးဌာနတို့ပူးပေါင်းလုပ်ကင်ပုံကိုဥပမာပေးထားပါတယ်။ရွာ300ကကိုယ်စလဲတွေကိုတင်နှံပေးပြီးတက်တော်ဧက2900ကိုလုပ်ခိုင်းတဲ့အခါမှာ2018အစောပိုင်းမှာရွှေရိုးမှကျင်းလုပ်ငန်းကိုတည်ထောင်နိုင်ပါတယ်။မြမကျင်းဝါလုပ်ငန်းအစင်းနဲ့ဆက်သွယ်ပြီးကျင်းအချောတွေထုတ်လုပ်ရောင်းချနိုင်တာတွေ့ရပါတယ်။ရွှေရိုးမှရဲ့အောင်မြင်မှုဟာဥက္ကဋ္ဌလုပ်ကူရဲ့ခေါင်းဆောင်မှုသွားရင်ပေါ်မှာမူတည်ပါလေ2019မှာအစုအဖွဲ့ပိုင်းတစ်တော်လုပ်ပိုင်ခွင့်ရပြီးမကြာမီကြီးလုံငန်းစတင်နိုင်တာပါပဲဒေသခံလုပ်ငန်းရှင်တွေပါဝင်တဲ့အစုအဖွဲ့ပိုင်းတစ်တော်စီးပွားရေးလုပ်ငန်းဖြစ်ပါတယ
်အစုအဖွဲ့ပိုင်းတစ်တော်လုပ်ငန်းနဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တို့ပူးတွဲလုပ်ကံမှုတိုးပွားလာအောင်လဲဆောင်ရွက်နေတယ်လို့ဆိုပါတယ်အစုအဖွဲ့ပိုင်းတစ်တော်ရဲ့စီးပွားရေးလုပ်ငန်းရှင်တန်လာမှတာအစုအဖွဲ့ပိုင်းတစ်တော်စနစ်အောင်မြင်နိုင်တယ်ဆိုတာကိုတရောဦးစည်းဌာနကသဘောပေါက်တာမို့ပြည်သူအစုအဖွဲ့စီးပွားရေးလုပ်ငန်းလုပ်ကင်ဖို့အားပေးနေပါတယ်။ဒါပေမဲ့သူတို့နဲ့ပတ်သက်တဲ့သတင်းအချက်လက်ရှားပါးနေသေးတယ်လို့ဆိုပါတယ်။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းကိုကူညီဖို့တရောဦးစည်းဌာနမှတာဝန်ရှိတယ်လို့2019ညွှန်ကြားချက်အခန်း၄မှာဖော်ပြထားပါတယ်။ဒေသခံပြည်သူရဲ့စွမ်းဆောင်ရည်ကိုမြှင့်တင်ဖို့ဤပညာနဲ့စီဝါရေးပညာသင်တန်းနေပေးနိုင်အောင်တရောဦးစည်းဌာနကစီစဉ်ပေးရမယ်လို့ဆိုပါတယ
်အစုအဖွဲ့ပိုင်းပစ်တော်ထွက်ပစ္စည်းကိုဈေးကွက်မှာရောင်းနိုင်ဖို့အရေးကြီးတာမို့ ဝယ်သူနဲ့ချိတ်ဆက်ဖို့လိုပါတယ်။လုပ်ငန်းအရင်းအမြစ်ရဖို့အတွက်ငွေကြေးအဖွဲ့အစည်းနဲ့ချိတ်ဆက်နိုင်ဖို့လိုပါတယ်။လုပ်ငန်းကွန်ရက်ရှင်းတန်ကြီးထွားလာဖို့လည်းအရေးကြီးပါတယ်။ဒါလို့လုပ်ငန်းဆိုင်ရာကိစ္စတွေမှာစစ်တော်ဦးစီးဌာနကကူညီပံ့ပိုးရမယ်လို့2019ညွှန်ကြားချက်ကဆိုပါတယ်။ပြည်တွင်းပြည်ပအဖွဲ့အစည်းတွေစီးပွားရေးအဖွဲ့အစည်းတွေပုဂ္ဂလိကလုပ်ငန်းတွေနဲ့အစုအဖွဲ့ပိုင်းစစ်တော်လုပ်ငန်းချိတ်ဆက်မိအောင်စစ်တော်ဦးစီးဌာနကကူညီဆောင်ရွက်ရမယ်လို့အတိအကျပေါ်ပြထားပါတယ်။ဒါပေမဲ့လွန်ခဲ့တဲ့၄လမေလ၈ရက်နေ့ကထုတ်ပြန်တဲ့23ရက်နာညွှန်ကြားချက်ဖြစ်လို့လူသိနည်းနေပုံရပါတယ်။ဒေသကပြည်သူအစုအဖွဲ့ပိုင်းစစ်တော်လုပ်ငန်းဟာတိုးတက်မှုအစီရင်ခံစာရေးဖို့လည်းတာဝန်ရှိပါတယ်။အစီရင်ခံစာမှာပါဝင်ရမယ့်အကြောင်းအရာတွေကို2019ညွှန်ကြားချက်မှာပေါ်ပြထားပါတယ်။ဒါကြောင့်အစာကောင်းမှအနောက်သေးချာဆိုသလိုအစဉ်အခါတိုင်းရေးနိုင်အောင်လုပ်ငန်းစတင်ကလေးကစနစ်တကျမှတ်တမ်းတင်ဖို့လိုအပ်ပါတယ်။ဒါမှလုပ်ငန်းအတွေ့အကြုံနဲ့အသုံးပြုတဲ့အတတ်ပညာတွေကိုလေ့လာအကဲခတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးအခုတခါတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်။
ဒီတွင်ပါ English American Side Ganda မှာမြန်မာသတင်းလောကမှာတုံးနှုံနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
too close to call
ဖြစ်ပါတယ်စာလုံးပေါင်းက T O O 2ကလွန်ကဲမှုကိုပြတ်တာတာ C L O S E close ကနီးကပ်တာ T O C A L L to call ကခေါ်တာဆိုတော့စစခွင့်ရဲ့တိုက်ရိုက်ဒီပဲကခေါ်ဖို့ရတိတ်နိကနေတာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာကအာကစားပွဲကလို့ဆိုပါတယ်။ idiom ဆိုတဲ့တော့ဝိုက်ဒီပဲကပြိုင်ပွဲတစ်ခုမှာရှင်ပြိုင်သူနှစ်ဦးကြားဒါမှမဟုတ်အသင်းနှစ်သင်းကြားဘယ်သူကနိုင်မယ်ဘယ်အသင်းကနိုင်မယ်ဆိုတာအသေးချာပြောနိုင်ဖို့ခက်ခဲတဲ့အခြေအနေမျိုးမလွယ်တဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။အလားတူရွေးကောက်ပွဲတွေမှာအနာရနဲ့အတိုက်ခံပါတီဖက်စလုံးတို့ကအားကောင်းနေဆိုရင် exit polls လို့ခေါ်တဲ့မေယုံအထွက်ကောက်ခံတဲ့စစ်တမ်းတွေကိုအခြေခံပြီးကြိုတင်ခန့်မှန်းကြရမှာတော့အခြေအနေဖြစ်လို့ရင်ဘယ်ပါတီနိုင်မယ်ဘယ်သူနိုင်မယ်ဆိုတာပြောဖို့စောလုံးနေတဲ့အနေအထားမျိုးမှာ too close to call လို့ရည်ညွှန်းသုံးလို့ရှိပါတယ်။ဒီအသုံးကို September 19နေ့ကအစ္စရေးနိုင်ငံမှာ6လအတွင်းဒုတိယအကြိမ်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟူရဲ့ Likud ပါတီနဲ့ Israel စစ်တပ်ကြီးကဲဟောင်း Benny Gantz ရဲ့ Bohawadi Blue and White ပါတီတို့အခြေအနေရှင်ပြန်ခဲ့ကြရမှာမဲယုံထွက်ကန်ဦးကောက်ခံတဲ့စစ်တမ်းတွေရအစိုးရဖွဲ့နိုင်လောက်အောင်အဓိကပါတီကြီးနှစ်ယောက်တို့ကကိုယ်စလဲအရေးအတွက်အနိုင်ရဖို့မရှိဘဲထိုစဉ်ကမဲတွေလည်းဒီအတွက်နေစေအချိန်ဖြစ်တဲ့အတွက်ကြောင့်ဘယ်သူနိုင်မဲဆိုတာခံမရဖို့ကတိတ်ခက်နေတဲ့အတွက်ကြောင့် Wall Street Journal ရဲ့သတင်းစာကြီးကIsrael's elections too close to call after first exit polls ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Rue ပေးတဲ့ဥပမာလေ့လာကြည့်ကြရအောင်ပ
ါ The basketball game was too close to call. Only in the last minute did the home team win by scoring 4 straight points.
ဘတ်စကတ်ဘောပြိုင်ပွဲကအခြေအနေမှုဘယ်အသင်းအနိုင်ရမယ်ဆိုတာခံမှန်းဖို့ခက်နေတယ်။နောက်ဆုံးအချိန်ကပ်မှာအင်ရှင်အသင်းကနောက်ထပ်၄မှတ်ဇက်တိုက်ရသွားလို့အနိုင်ရသွားတယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The basketball game was too close to call. Only in the last minute did the home team win by scoring 4 straight points.
ကုဒုတရတင်ပြပေးမယ် idiom အသုံးကတော့
Cold shoulder.
ဖြစ်ပါတယ်ဆာလုံးပေါင်းက COLD cold ကအစ်စတာ SHOULDER shoulder ကပခုံးဖြစ်ပြီးစကစုခွန်းရဲ့ဓာတ်ရိုက်ဒီပေကအစ်စတဲ့ပခုံးဖြစ်ပါတယ်ဒီအသုံးဆင်းသက်လာတာကတော့ရှီတုံးကတမန်အဖြစ်လူတွေအနေနဲ့ကိုယ်အင်ကိုလာတဲ့ဧည့်သည်ကိုချူးမိမယ်ဆိုရင်ချက်ပြီးသားစိတ်ပခုံးသားကိုပူပူနွေ့နွေ့နှွေးကျွေးတတ်ကြပြီးမယ်မကြိုက်တဲ့ဧည့်သည်ကိုဧကန်ရင်တော့ချက်ပြီးသားစိတ်ပခုနာကိုပြန်မနှွေးပဲအေးအေးတိုင်းကျွေးတဲ့ဒလိကဏီဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ဒ ီ idiom ကိုပေးတယ်လို့အဓိပ္ပာယ်ရတဲ့ give ဆိုတဲ့ကရိယာနဲ့တွဲပြီး give the gold shoulder လို့သုံးလို့ရှိပါတယ် idiom တော်မိုက်အဓိပ္ပာယ်ကတော့လူတူကို ADSS ဆက်ဆန်းတာဖော်ဖော်ရွေးရွေးမရှိတာလှိုက်လိုက်ရလဲမဆက်ဆန်းတာနှုတ်မဆက်တာမသိကြောင်းဆောင်တာခက်စင်စင်ခက်ခွာခွာနေတာအဖက်မလုပ်တာမျိုးဖြစ်ပါတယ်ဒီတော့ဝင်ဣသရေလရွေးကောက်ပွဲနယ်ပဲပတ်သက်ပြီးခုနောက်ဆုံးရလဒ်တွေရလက်ရှိဝင်ကြီးချုပ်နန်တန်ယာဟူးရဲ့ Liquid Party ကကိုယ်စားလှယ်30တနရာရပြီးဣသရေလစစ်တပ်အကြီးအကဲဟောင်း Benny Gantz ဦးဆောင်တဲ့ Blue and White Party ကကိုယ်စားလှယ်33နရာရလို့ကိုယ်စားလှယ်120ရှိတဲ့ဣသရေလခနစ်ဆက်ထွတ်တော်မှာအစိုးရဖွင့်နိုင်ဖို့ကိုယ်စားလှယ်နရာ60တနရာမရခဲ့ကြတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ဖို့ကြိုးပမ်းကြရမယ့်အနေအထားမှာရောက်နေတယ်လို့နေတန်ယာဟူးသာအစိုးရမဖွဲ့နိုင်ပဲဝင်ကြီးချုပ်ယာရုကပြုတ်ပြီးအဂတိလိုက်စားမှုစွဲချက်နဲ့ရည်ယူခံရမှုကိုရင်ဆိုင်ရမှာဖြစ်တဲ့အတွက်လက်ရှိဘေးကျနန်းကျဖြစ်နေတဲ့နေတန်ယာဟူးကိုအရင်ကသူ့မိတ်ဆွေခေါင်းကြီးလို့ပြောခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်ရှိမှာသူ့လေးထားတာကအမေရိကန်နဲ့အစ္စရေးကြားနှစ်နိုင်ငံဆက်ဆံရေးသာဖြစ်တယ်လို့ပြောခဲ့တဲ့အတွက်နေတန်ယာဟူးပေါ်ခက်ဆင်းဆင်းဆက်ဆံနေပုံရတယ်ဆိုပြီး The Washington Post စင်စာကြီးမှာOur relations are with Israel. Trump appears to give Netanyahu the cold shoulder. ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာလေးလာကြည့်ကြရအောင်ပါ
။ Mary gave John the cold shoulder at the party last night. She must be angry with him.
Mary ကညကပါတီပွဲမှာ John ပေါ်ခက်စင်းစင်းနေခဲ့တယ်သူစိတ်ဆိုးနေလို့ဖြစ်နိုင်တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ Mary gave John the cold shoulder at the party last night. She must be angry with him.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
to be cornered by
ဖြစ်ပါတယ်။စာလုံးပေါင်းက TOTBEB to be CORNERED to be cornered ကကြောင်ပိတ်မိနေတာ BY ဘိုင်ကနှစ်ဖြစ်ပြီးစကူခွန်ရဲ့တိုက်ရိုက်အသေးပဲကတခုခုနဲ့ကြောင်ပိတ်မိနေတာဖြစ်ပါတယ်ဒီအသုံးရဲ့ idiom အသေးပဲကလည်းတိတ်မကွာလှပါဘူးကြောင်ပိတ်မိနေပြီးထွက်ပေါက်မလွယ်တာဘေးကျနန်းကျဖြစ်နေတာခြံရမရဖြစ်နေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကိုဆာအူဒီအရေဗျရဲ့ရေနံဒွင်းကြီးတွေကိုမကြတိမီကမောင်းသူမဲ့ drone ရင်စင်းပြင်းဒုံးကျည်တွေတိုက်ခိုက်ခံရမှုကြောင့်ကမ္ဘာရေနံစည်းနှုံးထုတ်တဲ့သွားတယ်လို့အီရန်ဘက်ကမှောင်ရိပ်ခိုးပြီးပြစ်ခတ်ခဲ့တဲ့ဆိုတဲ့အထောက်အထားတွေလည်းထွက်ပေါ်လာတဲ့တွေ့အီရန်နဲ့နျူကလ িয়ার နဲ့ကိစ္စအငင်းပွားနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နေနဲ့ဒီကိစ္စနဲ့ပတ်သက်လို့အီရန်နဲ့စစ်ပဲတိုက်ရမလားဘယ်လိုတုံ့ပြန်ရမလဲဆိုတာကိုဆုံးဖြတ်ဖို့အကြက်ရိုက်နေတဲ့တွေ့ Bloomberg.com မှာ Trump is cornered by the Saudi drone attacks ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ဥပမာလေးလာကြည့်ကြရအောင်ပါ
The thief was cornered by police, so he quietly gave himself up.
ရဲကတခိုးကိုကြောင်ပိတ်မိလိုက်တဲ့အတွက်တခိုးလည်းအသာတကြီးအဖမ်းခံလိုက်တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ The thief was cornered by police, so he quietly gave himself up.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
too close to call.Cold shoulder to be cornered by.
တို့ဖြစ်ကြပါလေ။နောက်တရင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ American idiom တို့အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ပို့ချခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်မှုရှိပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ကနေတင်းငွေတွေနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483လိုင်းနိုမီတာ48 kHz 6153နဲ့လိုင်းလံမီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လေလိုင်းမထုတ်လွှင့်ခင်မှာမြန်မာပြည်ဆိုင်ရာသတင်းတပုတ်ကိုလည်းတင်ဆက်ချင်ပါတယ်။ထိုင်းမြန်မာနယ်စပ်မြဝတီမြို့ကိုတရုတ်နိုင်ငံသားအများအပြားဝင်ရောက်နေကြပြီးစီပင်ကအခွင့်ပြုချက်မရှိဘဲတရုတ်စားတောက်ဆိုင်ဖွင့်တာတရုတ်အရောင်းဝယ်ဆိုင်တွေများပြားလာပြီးတဲ့နောက်တရားမဝင်နေထိုင်တာတွေစီးမဲ့ကမ်းမဲ့နေထိုင်တာတွေများပြားလာတာကြောင့်ဒေသခံတွေမကြေမနက်ဖြစ်ရာကနေတရုတ်စားလမ်းပါဆိုင်မှုတွေကိုစီပင်သာယာရေးကော်မတီကနေလူထုနဲ့ပူးပေါင်းပြီးတော့စက်တင်ဘာ20ကစပြီးလိုက်ဖြုတ်သိမ်းနေပါတယ်။ထိုင်းအခြေဆိုင် VOA တဲ့နောက်မအေးမှသတင်းပေးပို့တာပါ။
ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ရွှေပုဂ္ဂိုလ်လို့ခေါ်တဲ့ကရင်နယ်ကြားဆောင်တပ်သားများပိုင်ဆိုင်တဲ့နေရာတွေမှာတရုတ်လူမျိုးများအတွက်အခန်းကြီးအိမ်ယာစီမံကိန်းကြီးစောက်လုပ်ဖွင့်လှစ်ထားပြီးချိုင်းနာတောင်တရုတ်တန်းဖြစ်စတင်လုပ်ဆောင်နေတာပါ။အဲ့ဒီနေရာကနေတဆင့်မြဝတီမြို့ထဲမှာလည်းကဘာလက်ခီးသွားတရုတ်လူမျိုးများနဲ့နိုင်ငံခြားသားများဝင်ရောက်လာမှုတွေများလာပြီးစားတောက်ဆိုင်တွေမှာလည်းခွင့်ပြုချက်မရဘဲဖွင့်တာတွေလုပ်လာတာကြောင့်စီပင်သာယာရေးကော်မတီကဥဆောင်ပြီးတရုတ်စာတမ်းပါဆိုင်းဘုတ်တွေဖြုတ်ချရတယ်ဆိုပြီးမြဝတီခရိုင်ဥက္ကဋ္ဌဦးတေစာအောင်ကပြောပြပါဗျာ
။ဈေးဆိုင်ကတော့သူရောင်းရဆိုရင်သူကြော်ညာပြီးတော့ရောင်းတာပေါ့။ရောင်းတဲ့အခါမှာသူကကြော်ညာတွေလိုက်ကတော့ကြော်ညာခွင့်ပြုရမဖြစ်ကျွန်တော်ကတ်လို့မရဘူးလေခင်ဗျာ။ဟိုစီပင်သာယာကော်မတီရှိတယ်စီပင်သာယာအထောက်အပံ့အဖွဲ့ရှိတယ်အဓိကသူတို့မှလုပ်ပိုင်ခွင့်ရှိပါခင်ဗျာ
။ဟုတ်
ပါ။အဲ့နဲ့ထားတော့စီပင်သာယာအထားတာပါခင်ဗျာ။
ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာနိုင်ငံခြားသားကဘာလက်ခီးသွားတွေဝင်ရောက်လာမှုတွေများလာတယ်လို့လည်းခရိုင်ဥက္ကဋ္ဌကဆိုပါရယ်။အဲ
ရတဲ့ဆိုင်တော့ကျွန်တော်တို့ခီးသွားတော့များလာတော့ပေါ့အဲ့တော့ကျွန်တော်တို့ကတော့အံပေါ့ခီးသွားလုပ်ငန်းနဲ့ဆက်သက်တဲ့ဆန်တော့ဟိုတယ်ပေါ့
ဟုတ်ကဲ့အဲ
့ဟိုတယ်ဒီကမ်းများဖွင့်နိုင်အောင်အခုရက်ပေးနိုင်အောင်တော့ကျွန်တော်တို့ဆောင်ထားပြီးသားဖြစ်ပါတယ်ခင်ဗျာ။အဲ့ဒီမှာသူတို့နိုင်ငံခြားသားတော့သူညအိမ်မှာဆိုတော့ဟိုတယ်မှာပဲတည်လို့ရတော့ကျန်တာတော့တည်လို့မရဘူးခင်ဗျာ
အခုလောလောဆယ်မှာတော့တရုတ်နိုင်ငံသားတွေအများပြားနေထိုင်နေတဲ့တရုတ်တန်းအင်အားတွေကတော့ဆက်လက်တိစောက်နေတာတွေရှိပြီးမြောက်ရီမြို့ထဲမှာလည်းတရုတ်တွေကစီးကမ်းမဲ့မစင်စွန့်တာတွေအပေါ့သွားတာတွေရန်ကားတာတွေဖြစ်လာတာကြောင့်မြို့ကန်တွေနဲ့ပြဿနာတွေဖြစ်နေရတာပါဒီအတွက်အရေးယူမှုတွေကတော့ရှိနေတယ်လို့လည်းဆိုပါတယ
်စီးကမ်းဖောက်ပြတာလည်းရှိတယ်ခင်ဗျာတရုတ်ရဲ့တက်ကက်တွေတော့မှမရှိပါဘူးခင်ဗျာ
ဟုတ်ကဲ့
နိုင်ငံခြားသားနဲ့ပတ်သက်ရင်ရင်းနှီးမြှုပ်နှံမှုတွေကျွန်တော်တို့ဖိတ်ခေါ်တယ်တို့လည်းသိခေါ်တယ်ဝင်ရောက်မှုအစည်းအဝေးတကျဖြစ်တယ်ဆိုရင်ကျွန်တော်တို့ဆောင်ရှောက်မယ်စီးရမလိုက်နိုင်တော့တည်နိုင်ငံခြားသားမဆိုပါတည်ရောက်မှမဟုတ်ပါဘူ
းဟုတ်ကဲ့
တို့အရေးကြီးပါမတော်ဝင်ရှိ
စက်တင်ဘာလ15ရက်နေ့ကတော့မြို့ကန်ဒီပါဝင်တဲ့ကော်မတီတစ်ခုဖွဲ့စည်းပြီးနိုင်ငံခြားသားတွေဝင်ရောက်လာမှုတွေကိုစီစစ်ပေးဖို့တရုတ်စာတမ်းပါဆိုင်းဘုတ်တွေကိုဖြုတ်ချပေးဖို့တောင်းဆိုခဲ့ပြီးဆန္ဒဖော်ထုတ်မှုတွေလုပ်မယ်ဆိုပြီးပြောဆိုထားပါတယ်ဒီနောက်မှာတော့မြို့နယ်စီပင်တရားရေးကော်မတီရဲ့ဦးဆောင်မှုနဲ့တရားမဝင်တရုတ်ကြော်ညာဆိုင်းဘုတ်တွေကိုလိုက်လံဖြုတ်ချခဲ့တာဖြစ်ပါရဲ့ရှင်
။မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်နားဆင်ဖို့အချိန်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့တမတော်ကာကွယ်ဦးစည်းရုပ်ဘူဂျုံမူကြီးမင်းအောင်လှိုင်ကဒီရက်ပိုင်းတွေအတွင်းမွတ်စလင်နဲ့ခရစ်ယာန်ဖျားကြောင်းတွေတွားပြီးပစ္စည်းတချို့ထောက်ပံ့လှူဒန်းခဲ့တာတွေဟာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်ရေးကိုပိုပြီးအထောက်အကူဖြစ်စေမှာလားဆိုတဲ့အကြောင်းကိုကုအောင်ကအစီအစဉ်ဆွေးနွေးတင်ဆက်ထားပါတယ်။
မင်္ဂလာပါခင်ဗျာ။စနေနေ့ညတိုက်ရိုက်လေးလံဆွေးနွေးကန်အစီအစဉ်ကကျေစွပါရယ်။ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတက်မရကကွယ်ရေးဦးစည်းချုပ်ပူဇော်မှုကြီးမင်းအောင်လှိုင်ဟာဒီဘာသာရေးဆိုင်ရာအဖွဲ့အစည်းတွေကိုအလှူဒန်းတွေဖြူခဲ့တာနဲ့ပတ်သက်ပြီးတော့ပါ။နောက်ဒီခရစ်ယာန်ဟိန္ဒူဘုရားကျောင်းတွေဖလင်တွေရဲ့ဗလီတွေကုသပစ္စည်းတွေကိုလည်းတွားပြီးတော့လှူဒန်းခဲ့ပါရယ်။အတော်ထူးခြားတယ်လို့ပြောရမှာပါ။ဒီအစီအစဉ်မှာပြင်ဆင်ဆွေးနွေးမယ့်သူတွေကတော့အစ္စလမ်ဓမ္မဗိမာန်ဦးဆောင်ဆော်အော်ယင်မူဆရာဦးဝေလွင်ပါ။ဆရာဦးဝေလွင်ဟာဘာသာပေါင်းစုံချစ်ကြည်ဆောင်ရွက်နေတဲ့ငြိမ်းချမ်းမြတ်တာအဖွဲ့ဝင်လည်းဖြစ်ပါရယ်။နောက်တစ်ဦးကတော့လူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကကိုသက်ဆွေဝင်းပါ။တခြားပါဝင်ဆွေးနွေးကြမယ့်သူတွေလည်းရှိပါရယ်ခင်ဗျာ။အခုတော့ဒီဆရာဦးရေလွင်ကိုစပြီးတော့မေးချင်ပါတယ်ဆရာဦးရေလွင်ခင်ဗျာဒီဘိုးကျုံမှုကြီးကဒီလာပြီးတော့ပေါ့လေလှူဒန်းတဲ့အချိန်မှာသူအနေနဲ့ဘာတွေပြောပါလဲခင်ဗျာ
သူအနေနဲ့ကတော့မြန်မာနိုင်ငံမှာဘာသာပေါင်းစုံရှိတယ်ဆိုတာကိုအတိအမှတ်ပြုပါတယ်ဗုဒ္ဓဘာသာလူများစုကိုးကွယ်တဲ့ဘာသာဖြစ်ပေမဲ့အခြားသောဘာသာကြီးများရှိတယ်ဆိုတာကိုသူအတိအမှတ်ပြုတယ်နောက်တစ်ခါသူနိုင်ငံသားနဲ့တိုင်းရင်းသားကိုသူတော်တော်လေးရှင်းပါတယ်တိုင်းရင်းသားဆိုတာကဘေးနိုင်ငံတွေမှာလည်းရှိနိုင်တယ်မိမိနိုင်ငံကတိုင်းရင်းသားတွေကဘေးနိုင်ငံကလူတွေနဲ့လူမျိုးချင်းတူမယ်အမျိုးချင်းတူချင်းတော့တူမယ်တို့တော့ဘေးနိုင်ငံကလူများဒီတိုင်းရင်းသားဖြစ်ချင်းမှတော့လေမြန်မာနိုင်ငံသားများမဟုတ်ဘူးအဲ့တော့နိုင်ငံသားဖြစ်ဖို့အရေးကြီးတယ်နိုင်ငံကိုချစ်ဖို့အရေးကြီးတယ်အဲ့တော့နိုင်ငံကိုချစ်ခဲ့ကြတဲ့မြန်မာမွတ်စလင်ကြီးများရှိတယ်ဆိုတာကိုသူအတိအမှတ်ပြုပြီးတော့ပြောသွားပါလေဆိုမျို
းဟုတ်ကဲ့ပါခင်ဗျဟိုဆိုတော့ဒီဆရာဝီလွင်ဗိုလ်ချုပ်မှုကြီးကဇဘာရှားကုဘိမန်နောက်ဒီကုသိုလ်ပြည့်ဆေးရုံတွေကိုလည်းဟိုလာရောက်ပြီးတော့လှူရတယ်လို့သိရပါတယ်အဓိကဟိုဘာရီမြန်ထောက်ပံ့လှူရမ်းသွားပါလေခင်ဗျ
အဲကျွန်တော်တို့ပလီကိုတော့သူကတမတော်မိသားစုကိုစားသိန်း30လှူပါတယ်။ပြင်ပအလှရှင်များကသိန်း30လှူပါတယ်။နောက်စားပွဲတောက်ပွဲအချို့အနည်းငယ်ကိုလည်းလှူသွားပါတယ်ဆိုမျိုး
။ဟုတ်ကဲ့ပါ။ဆိုတော့ဟိုဒီဘက်ခေတ်မှာဆိုလို့ရှိရင်လေဒီကာကွယ်ဦးစီးချုပ်ဟာဟိုအခုလိုမျိုးဟိုလာရောက်လှူရမ်းတာဒါပထမဆုံးအချိန်ပါလား
။ဟုတ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ဟုတ်ကဲ့ဒီတခါတော့ကျွန်တော်ကိုသက်ဆွေဝင်းကိုမေးချင်ပါတယ်။ကိုသက်ဆွေဝင်းကတော့ဒီမွတ်စလင်တွေရဲ့ဆူတောင်းပွဲကာလမှာပေါ့လေသူတိတ်မကြခင်တော့ပါဆိုတော့အဲ့လိုအချိန်ဒီမှာလာပြီးတော့ဒီလူစုလူဝေးနဲ့လာပြီးတော့နောက်ဆက်ပေးတဲ့အချိန်မှာဆိုလို့ရှိရင်လည်းဒါပန်းစည်းပေးတာတွေဘာတွေလုပ်ပြီးတော့ဘာသာတရားအချင်းချင်းကြားမှာသင်ရဖို့အတွက်ဆောင်ရွက်ခဲ့သူပါဘာသာလူမျိုးမခွဲခြားဘဲနဲ့လိုအပ်မှုကြောင့်ထောက်ပံ့တာပဲဖြစ်ဖြစ်မေတ္တာတရားကိုခြေခံပြီးတော့လူရန်တာပဲဖြစ်ဖြစ်ဒါမုံမြတ်တဲ့လုပ်ရပါဆိုတော့ဗိုလ်ချုပ်မှုကြီးရဲ့အခုလိုအလှူဒါန်းနဲ့ပတ်သက်ပြီးတော့ကိုသက်ဆွေဝင်းအမြင်ကိုပြပြပေးပါလား
โอเคทีนี้อุบัติมาเลยจ่าแท้ๆอ่ะมันสมัยนั้นมาดีภาษาสงที่ชื่อได้ส่วนอ่ะโทษนะกูเลยภาษาโหลหาไม่รู้หรอกมาทีนี้อุบัติมาคือภาษาไม่ชื่อเนาะถ้ากูที่ต้ายดีเนี่ยที่ตะเบซีอย่าชารู้เล่มมาตะคู่ป่าได้ตะมรกากูรู้ฟีมุจงเนี่ยจ่าพี่แล้วถ้ากูปีได้กิษาแล้วอะพี่จะบ่ส่งในลักษณะตะคู่นี้ดูแล้วจนนี่เราเรียนมาเลยป่ะเนาะโธ่ก็อาจจะไม่รู้လာလို့ရဆိုတဲ့ကိစ္စကတော့ကျွန်တော်အနေနဲ့ဒီဟာ concern ရှိတယ်ပေါ့နော်ဒါပပကြောင့်မဟုတ်ဘူးဗျာဒါတော့ဒီပါပါတရားပေါင်းကုန်ထဲမှာကျွန်တော်လာပြီးတော့ဒီဖြည်းဖြည်းချင်းဖြစ်အောင်လုပ်တဲ့ကိစ္စကတော့အများကြီးကောင်းပါတယ်ပြီးတော့ဒီသူ့ရဲ့ပုံရိပ်ကိုလည်းဆက်ထားပြီးသားဖြစ်တယ်ဒီကျွန်တော်အနေနဲ့မြင်တယ်တော်လို့ဆိုတော့တောက်လျှောက်ကဒီအမျိုးသားရေးသမားဆိုတဲ့သူတွေပါပါသားတွေကဒီတက်မြော်ကာကိုဦးစီးချုပ်ကိုဒီအမျိုးသားရေးခေါင်းဆောင်ကြီးတယောက်နဲ့ပုံပေါ်တယ်ပြီးတော့သူတို့ရေလုံးနေကြတဲ့ဒီမိုရှင်ဆက်မြေတွေကျွန်တော်ဆက်မြေကံပေးလူဟာဒီမှာတောက်လျှောက်ကဒီတက်မြော်ကာကိုဦးစီးမှုချုပ်ကိုအရှိဘောကနေပြီးတော့တင်လာလို့ဒီဟာသူ့ပုံနေကံပြီးတော့လောက်ကပြီးတွေ့ခဲ့တယ်ပြီးတော့ဒီ energy flow ဆက်မြေနဲ့နေရာမှာလေဒီဒီပုံစံမျိုးမျိုးနဲ့ပုံနေနဲ့တင်လို့ကပြီးတွေ့ခဲ့ရပြီးလို့ရှိတယ်အဲ့တော့အခုနေကြကြတော့ဒါကဟိုဟာဟိုအမျိုးသားကြီးတမားတွေပုံပေါ်ထားခဲ့တယ်ဥပဒေမျိုးမျိုးနဲ့ကဒီဟိုအမျိုးသားကြီးတမားတွေရဲ့ခေါင်းဆောင်ပါဆိုရဲအာမျိုးမဟုတ်တဲ့ပုံစံမျိုးတစ်ခုဟိုသူပြန်ပြီးတော့ချိန်ရင်လည်းပေါ့နော်အဲ့လို narrative တစ်ခုအတိတ်ပေါ်ရင်လည်းချိန်ရင်လည်းဆိုရပြီးကျွန်တော်နေတော့မြင်ရတယ်ကောင်းတဲ့ဘက်ကကြည့်မယ်ဆိုလို့ရှိရင်တော့ဒါဒီမဘာသာအပါအဝင်ဒီမျိုးသားကြီးအားစုကြီးအတွက်ကိုအင်မတန်ကြီးမားတဲ့အပြောင်းအလဲတစ်ခုဖြစ်သွားခဲ့တယ်လို့ကျွန်တော်နေတော့မြင်တယ်ဘာလို့လဲဆိုတော့ဒီမဘာသာကဒီတလုံးပုံပေါ်လာခဲ့တဲ့တယ်မလို့ဟာမျိုးသားကြီးကိုကာဝယ်ဆောင်ရှောက်ပြီးလားဗုဒ္ဓဘာသာကိုကာဝယ်ဆောင်ရှောက်ပြီးလားဘာသာလူမျိုးကိုကာဝယ်ဆောင်ရှောက်ပြီးလားဆိုရဲဒီပုံစံကို narrative ကိုဒီဟိုကာကာဝယ်မှုမျိုးကနေပြောတာဆိုပလီတစ်ခုရဲ့ပလီရေမဟုတ်ဘူးပေါ့နော်ချက်ချောင်းတွေဟာမျိုးရှင်လူချောင်းတွေဟာမျိုးဒါမျိုးတွေတွားခြင်းအချင်းဒါမဟုတ်ဘူးငါတို့ကဒီမတူပွဲပြတဲ့လူဖွဲ့စီတစ်ခုဖြစ်တယ်ဆိုတာမျိုးကိုပြလိုက်ခြင်းအချင်းဒီလူသားတွေဒီမှာဒီပုံဖော်ခဲ့တဲ့ဟာတစ်ခုကပြက်ပြဲသွားတယ်လို့ကျွန်တော်နေတော့မြင်တယ
်ဟုတ်ကဲ့
ကျွန်တော် concern ချိလေးတစ်ခုကတော့သူရဲ့ပုံစံတွေကပေးရနေရတဲ့ပုံစံတွေဆိုရတာမျိုးပေါ့ဒီဆရာဝီလူကပြောသွားတယ်ဒီတိန်းသုံးဆယ်ကတော့ဒီတက်မြော်ကာကိုပြောတက်မြော်သားကြီးကိုစားရှိတယ်နောက်ထပ်တိန်းသုံးဆယ်အပြားရှိတယ်ပေါ့တက်မြော်သားကြီးကိုစားရှိရတာမျိုးကဘယ်လိုပုံစံမျိုးနဲ့လက်ချက်တွေဖြစ်ထားတဲ့ပုံစံတွေဆိုရတာမျိုးတစ်ခုကတော့ကျွန်တော်အနေနဲ့ပြည်ပုံစံမျိုးကိုတစ်ခုဒီကနေ့ကြားပါလိမ့်မယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကလေဟိုအထူးသဖြင့်ပေါ့လေဒီဗိုလ်ချုပ်မှုကြီးအနေနဲ့ဒီခရစ်ယာန် church တောင်းတွေကိုလည်းတွားတယ်ဟိန္ဒူဘုရားကျောင်းတွေကိုလည်းတွားတယ်ဒီမွတ်စလင်ဘလီတွေဒီဘာသာရေးဆိုင်ရာအဆောက်အဦတွေကိုတွားတဲ့ဟာကအဓိကတော့ဒီဘာသာအချင်းချင်းကြားလူမျိုးချင်းချင်းကြားစီးလုံးဖို့ဆိုပြီးတော့ဟိုရည်ရွယ်ပြီးတော့လုပ်တယ်ဆိုပြီးတော့ဟိုပြောပါတယ်ဆရာဦးလွင်ကလည်းခုနအဲ့လိုသဘောမျိုးပြောတော့ပါတယ်ဆိုတော့ဘာကြောင့်စီးလုံးမှုကအခုလိုအချိန်မှာအထူးသဖြင့်ပို့ပြီးတော့လိုအပ်တယ်လို့ယူဆပြီးတော့လုပ်တယ်လို့ထင်ပါလဲ
။ Yeah, တကယ် စကားနေကြည့်နေတာဖီလိုမျိုးလိုရတယ်လို့မြင်တယ်လို့ကျွန်တော်နေနဲ့မယူဆဘူးကျွန်တော်ပါစတဲ့အမြင်လေးကတော့ဒါကအကအွေတစ်ခုအနေနဲ့ဒီတစ်ဘက်ကနေ30ကျပ်တစ်ခုလို့အနေနဲ့ကျွန်တော်နေနဲ့ယူဆတယ်သို့တော့ဒီအရှင်ကိုတော့ကျွန်တော်နေနဲ့မကောင်းလို့ကျွန်တော်မပြောဘူးဒါကောင်းတဲ့အရှင်တစ်ခုကောင်းတဲ့လုံဆောင်ချက်တစ်ခုသို့တော့ဒီဟာတို့ကိုလုပ်တဲ့ရည်ရွယ်ချက်ကဒီနိုင်ငံရေးရည်ရွယ်ချက်တွေပါလို့ကျွန်တော်နေနဲ့ယူဆတယ်အဲ့တော့အဲ့မှာနိုင်ငံရေးရည်ရွယ်ချက်ဖော်ရတာလည်းဒီချိုးတွေက online မှာပြောနေကြတာရှိတယ်ဒီကာကွယ်ရေးဥပဒေတို့ကဒီ2020ခုနှစ်ကဝယ်တဲ့ပြည်မီပါတာဆိုပြီးတော့နေကြတာဒီချိုးတွေကရှိရှိကြဟိုတွေးကြတယ်ရှိဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဒီနိုင်ငံတကာ PR ကိုကျွန်တော်နေကပူပြီးအောင်ဆိုင်တယ်အထူးသဖြင့် Muslim community ပေါ့ကျွန်တော်ဒီဗမာ Muslim race ကိုတန်လို့တွားပြလိုက်ခြင်းဟာဒီဟာကတော့ဘာလို့ဒီနိုင်ငံကအသိမဲ့ပြထားတဲ့ဘာသာရေးတွေဒီဟာတော့ဒီနိုင်ငံကအသိမဲ့ပြထားတဲ့ဒီဘာသာဝင်လူမျိုးတွေဆိုတာပုံမှန်မျိုးနဲ့တွားလိုက်ခြင်းဟာကျွန်တော်တို့နိုင်ငံတကာကပုံဖော်နေတဲ့ဒီရိုဟင်ဂျာ Muslim တွေအတွက်ကိုကြတဲ့ဟိုကိုကဲလိုက်တဲ့ပုံစံမျိုးတစ်ခုနေလို့ကျွန်တော်နေတော့မြင်တယ်။ဒါတို့ကဟိုကဂျမမိုဖီလီကိုပဲလက်ခံတယ်။ရင်းရကြီးရောဘာနိုင်ငံသားမျိုးတွေပြောင်းမှုလက်မခံနိုင်ဘူးဆိုတဲ့ပုံစံမျိုးများလောက်တာလားလို့ကျွန်တော်နေတော့ဖိတ်ကြည့်မိတာရှိပါတယ
်။ဟုတ်ကဲ့ဆရာဝေးလွင်ရောကိုသက်ဆိုဝင်ရောလေးလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာ။ကျွန်တော်တို့အခုဆက်လက်ပြီးတော့ဟိုပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေကိုကျွန်တော်အလှည့်ပေးခြင်းပါတယ်။ဆိုတော့ပထမဦးဆုံးကိုစမ်းမောင်ကိုကျွန်တော်တို့မေးခြင်းပါတယ်။ကိုစမ်းမောင်ဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ။
ကျွန်တော်တို့ဗမာပြည်မှာဆရာကြီးတွေဆက်ကရှိတဲ့ချိန်ကဆက်လက်ပြီးတော့ဟုတ်လားနှုတ်တဲ့ရေးကိုဥတည်ပြီးပဲရင်ယူခဲ့တာပါအဲ့ဒါပြည်နယ်တွေတိုင်းတော်မဲ့ဟိုဘုချုပ်ကယူပါလို့ပြောတော့ပြောတဲ့ကျွန်တော်အဲ့ဒါအရေးမကြီးငါတို့လွတ်လပ်ရေးရဖို့အတွက်အရေးကြီးတယ်ဆိုပြီးတော့ဆရာကြီးတွေဆက်ကပြောပါတော့ခင်ဗျာနောက်ကျွန်တော်တို့ဒီအခုဒီလာရှုံးတို့ဟုတ်လားမေတီလာတို့တောင်တို့မန္လေးတို့ဖြစ်သွားတာဆိုတော့အဲ့ငယ်မြေတွေမှာလည်းရိုးရင်းညာလည်းမရှိပါဘူးခင်ဗျာကိုပြလို့ကျေးဇူးလောက်ခံရတယ်။နောက်ကျွန်တော်မန္လေးမှာဆိုနန်းနေပြီ။ဆင်းနေစားကြကျွန်တော်တို့ဆိုရင်ကျွန်တော်တက်တာမှာကျွန်တော်တို့တွားတော့ဝစ်ပြုပြင်ပါလား။အဲ့မှာလည်းအဖြတ်ခံရပါရဲ့ခင်ဗျာ။နောက်ကျွန်တော်ပိတ်ထားပိတ်ခံထားတာတွေကျွန်တော်ပြန်လည်ဖြည့်စင်ကြည့်ပါလားခင်ဗျာ။နောက်ကျွန်တော်ဒီနေပါလားဟိုမျိုးရင်ကလည်းအကုန်တူးတက်နေပြီ။ဟာလားကျွန်တော်တို့နေမှုထိုင်မှုတွေမျိုးတစ်တွေမှာဆိုရင်ကျွန်တော်တိုင်းပြည်အဆောင်အုံတွေမရှိပါဘူးခင်ဗျာ။အဲ့ဒါတွေလည်းဟာလားဆရာကြီးဦးလေးလည်းနေရလားဘာသာပေါင်းဆောင်မှာဟာလားတင်ပြပြီးတောင်းဆိုနိုင်ပါလေဆိုတော့ပြောပြခြင်းပါခင်ဗျာ။နောက်နေဆက်ဒီမှာဆန်းရှိတောင်းမဲဆိုရင်ဆန်းရှိတယ်ဆန်းကယူရီးယားဝင်မလာဘူး။ဟာလားသူ့ဟိုလားယူရီးယားဆိုပြီးဆွဆွလို့လည်းမရဘူး။ဟာလားကျွန်တော်ကင်းပြီးနေပဲမြောက်ယူဘက်မှာဆိုရင်ဟိုယူရီးယားကင်းရင်မရှိဘူး။ဟာလားရိုဟင်ဂျာဘက်မှာဆိုရင်ဒီဘင်္ဂလားဒေ့ရှ်ဘက်မှာဆိုလည်းဒီပါဒီရခိုင်ပြည်နယ်မှာဆိုဟိုဘက်မှာလည်းဗမာရခိုင်လည်းရှိတယ်လာမွတ်စလင်ရခိုင်လေ
းဟုတ်ကဲ့ကိုချမ်းမောင်ဟိုအတူတူပြောပြပါနော်ဒီ
ကိစ္စကိုငကိုရက်ကဆက်ဆက်ပလီဟောင်းတည်းရှိခဲ့တာဟိုအခုကျမှမရှိဘူးရှိတယ်ပြောနေတယ်ဟာလာဘိုးချုပ်ကြီးနေနဲ့ဒီလိုလာပေးကြလဲဟိုတော့အကာဝယ်ပဲယူကိုယူဒါမဲ့ဗမာမအစ္စလာမ်တမိုင်းမှာရှိခဲ့တယ်ဆိုတော့အများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးပါကိုချမ်းမောင်ခင်ဗျာဆိုတော့အခုတခါကိုပြည့်စုံကိုအလှည့်ပေးခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုအာကာကြီးကြီးကအခုလိုဂျာဝလာတွေအထူးလမ်းလိုက်လုပ်ပေးနေရတော့ကောင်းပါတယ်။အစိုးရကလည်းပိတ်ထားတဲ့ဗလီတွေကိုပြန်လည်ခွင့်ပြုဖို့လုပ်နေတဲ့အခါကျတော့ဟိုဒီမျိုးသားရေးဝါဒီတမားတွေကဆန္ဒမပြတော့ဘူးနော်။ question နဲ့ပြောရရင်ကျွန်တော်တို့ကာကြီးကြီးကစိတ်ရင်းအမှန်နဲ့လူပါစီလို့ပဲဆုတောင်းတယ်။ကျွန်တော်တို့တာဝန်ပြည်သူတွေကတလားလို့ဗမာတို့တရုတ်လို့ဆိုပြီးတော့ဘယ်သူမှခွဲကြတာစိတ်မရှိဘူး။တွေးတော့နှံ့ဆောင်မှုတွေမရှိရင်ပေါ့နော်။တိုင်းပြည်အခြေအနေနဲ့အတူမှုကကာကြီးဒီသဘောထားပေါ်မှာမူတည်ရပါတော့လက်ရှိသူရကကျွန်တော်တို့ပြည်သူတွေကစံနာတာပဲရှိတယ်။ဘာကြောင့်လဲဆိုတော့ဒီဟာတွေကိုသူလောက်ဆောင်လို့မလွယ်ဘူးပေါ့နော်။ဒီတရားဥပဒေတရားအမုန်းပွားဖို့တော့ဒီလက်ရှိသူရလောက်ဖို့လည်းမရှိဘူး။လောက်တာလည်းမတွေ့ဘူးဒါကျွန်တော်တန်တန်တီတရားလည်းပြောတာပေါ့နော်
။ဟုတ်ကဲ့ပါ
။ဟုတ်ဟုတ်ကာကြောကူလှူဒန်းနေရတယ်အဲဘာသာဘာလို့ဟိုချစ်ကြည့်တော့ရှင်းလင်းနေတယ်ဟိုတော့ပို့ပြီးတော့ကောင်းတာပေါ့နော
်။ဟုတ်ကဲ့ကျေးဇူးပါကိုပြစ်
ဒါတခဏပါပေါ့နော်။ဒါပေမဲ့ယုတ်တရားဤထပြီးသူ့နေရတော့ကျွန်တော်တို့အံ့ဩမိတယ်။တရားလေးတာကြီးကြီးတဲ့ခါကျတော့ကူလာမှာလေအရေးကြီးကတော့လုံးလေ2020ပြင်ဆင်ရလေယူမရတော့မှာမင်းနဲ့ဖြစ်သွားရင်ကာကြုတ်ကြီးတို့ကအကာအကွယ်ရတော်တော်နေပါပြီလေ
ဟုတ်ကဲ့အခုတခါကျွန်တော်ဆရာဦးဝေလွင်မေးချင်ပါတယ်ခင်ဗျာအခုဆိုလို့ရှိရင်ဒါဟိုမကြသေးခင်တော့ဒီမန်လေးမှာရှိတဲ့ဒီပလီတွေကိုလည်းပို့ချုပ်မှုကြီးရသွားခဲ့တယ်နောက်တစ်ခုကကျွန်တော်တို့ဟိုတတင်းတွေမှာတွေ့ရပါတယ်ဥမာမကွေးတိုင်းထဲမှာရှိတဲ့ပလီတချို့ဆိုရင်လည်းပဲဒါဆယ်စုနှစ်တည်းနဲ့ခြီးပြီးတော့ပိတ်ထားတယ်အခုခါမှပြန်ဖွင့်ပေးခဲ့တယ်ဆိုပြီးတော့ဒါကျွန်တော်တို့သိရတာပါတယ်ဆိုတော့အခုလိုမျိုးပေါ်လေဗိုလ်ချုပ်မှုကြီးလဲခရီးယန်ဟိန္ဒူအတိုင်းဝိုင်းမွတ်စလင်အတိုင်းဝိုင်းနဲ့လည်းလာရောက်ပြီးတော့ထိတွေ့တယ်ပလီတွေကိုလည်းပဲဟိုပြန်ပြီးတော့ဟိုတချို့နေရာတွေမှာဆိုရင်ဖွင့်လာပြီးတယ်ဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပေါ်လေဆရာအနေနဲ့ဟိုဗာမြန်ပြောခြင်းပါလဲခင်ဗျာ
ျွန်တော်မြင်လာတော့ဒီပလီဖွင့်တဲ့ကိစ္စတိုက်ရိုက်ကနိုင်ငံတော်အစိုးရနဲ့ပတ်သက်ပါလေဟိုတမတော်ဆိုတာတော့နိုင်ငံတော်အစိုးရရဲ့အောက်မှာလို့ဟိုတက်နီကယ်လီရတော့ပြောလို့ရတာပေါ့နော်ကာကွယ်ရေးဦးစီးချုပ်ကပလီတွေကိုလာခြင်းအားဖြင့်ပလီများသည်မလိုလားအပ်သောအမျိုးသားရေးအန်ဒီအမ်များရဲ့ဌာနချုပ်ဖြစ်တယ်လို့အလမဝါဒီများဆွဆွဲထားတဲ့ဆွဆွဲဆွဆွဲတဲ့ဟာသူတို့အာယူလို့မရတော့ဘူးဆိုတဲ့သဘောတော့ပဲရှိပါလေ။အဲ့တော့ပလီများဖွင့်ခြင်းကိုကျွန်တော်တို့ကနိုင်ငံတော်အစိုးရကိုအလေးနဲ့အသိမှတ်ပြုရမယ်သဘောရှိပါလေ။ကျွန်တော်မြင်လာကတော့ဖြစ်ရင်မတူညီကြတဲ့အမြင်များကိုကျွန်တော်တို့ညှိနှိုင်းတဲ့အခါမှာမတူညီကြသောအမြင်များကိုဆွေးနွေးကြတဲ့အခါမှာကျွန်တော် conflict resolution လို့ခေါ်ပါလေ။ပဋိပက္ခများကိုအဖြေရှာတဲ့အခါမှာထိတွေ့မှုဆိုတာအင်မတန်အရေးကြီးပါလေ။အဲ့တော့ချီတွေ့ဆက်ဆံပြီးတော့အပြောင်းအလဲတစ်ခုကိုလုပ်ရပါလေ။နေတက်ငါဆင်းဆိုတဲ့အင်အားသုံးပြီးအပြုတ်တိုက်ရေးလမ်းစဉ်ဆိုတာနဲ့တွေးဆုံဆွေးနွေးပြီးတော့အပြောင်းအလဲတစ်ခုကိုလုပ်ဖို့ဆိုတာဟာဒါဟာကျွန်တော်တို့ evidence ကိုကဘာကိုစံပြအဖြစ်နဲ့ပြနိုင်တော့တဲ့ကိစ္စတစ်ခုပါ။အဲ့တော့ယနေ့လက်ရှိအစိုးရကလည်းပဲအမှုသားပြန်နေရင်ကြားစီရေးဆိုတာကိုသူတို့တော်တော်လေးအထိနာပြီးတော့ပါသူတို့လုပ်နေတာလေးရှိပါလေ။အဲ့တော့တိုင်းပြည်မှာတကယ်ပဲအများကတနည်းရွတ်တဲ့လူချင်းနဲ့တကယ်ဆက်မှန်သောဒီမိုကရေစီထုံးကားလာရေးအတွက်အပြောင်းအလဲတစ်ခုဟာအင်မတန်အရေးကြီးပါလေ။အဲ့ဒီမှာကျွန်တော်တို့ဒီအမျိုးသားယဉ်ကျေးစီရေးဆိုတာလိုအပ်တယ်။အဲ့ဒီခါကျတော့မတူညီကြတဲ့အမြင်များကိုထိတွေ့ပြီးတော့ constructive engagement နဲ့လုပ်ဖို့လိုအပ်တယ်ဆိုတဲ့အချိန်ကာလမျိုးမှာအစ္စလာမ်ဒီမြန်မာဗုဒ္ဓဘာသာအမျိုးသားကြီးရဲ့အန်ဒီယံမဟုတ်ဘူးဆိုတာကိုနော်တမတော်ကနေပြီးတော့ပေါ်ပြလိုက်တယ်ပေါ်ပြလိုက်တဲ့အတွက်တမတော်ရဲ့အားကိုယူပြီးတော့ဒီအချက်အပေါက်လို့ဖို့လူတွေလူတွေကတော့ဒီအချက်အပေါက်လုပ်ငန်းများအတွက်တော့တော်တော်လေးနှောင့်နှေးသွားပါလိမ့်မယ်ဒါတည်တွင်းရေးကိစ္စပါဒီပကိစ္စမှာတော့ဖြစ်ရင်အကြောင်းအမျိုးမျိုးတွေတော့ရှိမှာပေါ့ဗျာဒါတွေကတော့ကျွန်တော်တို့ကတော့ဟိုမရှိဘူးလို့တော့ကျွန်တော်တို့မပြောနိုင်ပါဘူးခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆိုတော့အခုတခါကျွန်တော်မောင်တော်ကကိုလာထွန်းရဲ့စာကိုဖတ်ပြခြင်းပါတယ်နိုင်ငံတကာနိုင်ငံမှာဘာသာပေါင်းစုံလူမျိုးပေါင်းစုံအေးချမ်းစွာရှင်တွဲနေထိုင်နိုင်ရေးအားအဲ့ဒီနိုင်ငံရဲ့ခေါင်းဆောင်ပိုင်းလူကြီးတွေရဲ့လှုပ်ဆောင်ချက်တွေနဲ့အများကြီးသက်ဆိုင်နေပါတယ်။အဲ့ဒီတော့တမတော်ခေါင်းဆောင်တဦးကအခုလိုမျိုးကိုယ်တိုင်ကိုကြသွားရောက်လှူဒန်းတာတွေဟာကောင်းတဲ့လက္ခဏာပါ။ဒါပေမဲ့စေတနာတော့တတ်မှုလိုပါတယ်။တမတော်ထောက်ခံနေသူတွေကလည်းသူတို့ထောက်ခံတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်ကအခုလိုမျိုးသွားရောက်လှူဒန်းတော့တခြားဘာသာဝင်တွေအပေါ်မုန်းတိကြတွေရော့ကြလာပါမယ်တဲ့။နောက်တစ်ခါဒီအလားတူပေါ်လေးမြန်မာနိုင်ငံမှာလူမှုရဲ့ယုံကြည်ထောက်ခံမှုကိုအများဆုံးရထားတဲ့ဒေါန်ဆန်းစုကြည်လည်းအခုလိုမျိုးသွားရောက်တဲ့လို့ထင်ပါတယ်တဲ့ဒါမှသာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်တာတွေကိုပို့ပြီးတော့အထောက်အကူဖြစ်စေမယ်လို့ယုံကြည်ပါတယ်ဆိုပြီးတော့ဒါကိုလာထွန်းရဲ့စာထဲမှာရေးသားထားပါတယ်ဆရာဝေးလူမျိုးမြင်ပါတယ်ခင်ဗျကိုလာထွန်းစာထဲမှာလည်းပဲဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အဲ့လိုမျိုးပေါ်လေးဟိုဘာသာမတူတဲ့ဘာသာတွေကြားထဲမှာလည်းအခုလိုမျိုးတွားရောက်ဝင်ရောက်ထိတွေ့ဖို့ဆိုတာမျိုးဟိုပြောထားတာရှိပါတယ်ဆိုတော့ဟိုဆရာဦးလေးလင်တို့ရဲ့ဟိုသဘောထားလေးလေးသိကြပါတယ်ခင်ဗျအ
ဲ့ဒီကိစ္စအဲ့ဒီ idea ကကျွန်တော်တို့မှန်ကန်သောလမ်းကြောင်းလို့ဖြစ်ပါလေကျွန်တော်တို့ဘာသာသာသနာရဲ့သမိုင်းဝင်ဖြစ်ရတယ်ပြောရရင်မဟာတမန်တော်မြတ်ကြီးလက်ရှိထင်ရှားရှိတဲ့အခါတော့ဟိုလောကအပေါ်မှာဒုတိယအမြတ်ဆုံးလို့ခေါ်တဲ့မဒီနာသမန္တော်မြတ်ရဲ့ဝေချောင်းတော်တဲ့ကိုခရိယံကိုယ်စားလှယ်အဖွဲ့တွေလာတယ်။တရားသဘောတွေဆွေးနွေးကြတာ။နာရဇန်အယက်ကခရိယံကြီးလာကြပါလေ။လာကြတဲ့အခါမှာဒီဝေချောင်းတော်အတွင်းမှာတရားဆွေးနွေးတယ်။ခရိယံများရဲ့ဝိပုကျင်ကိုရောက်တဲ့အခါမှာသမန္တော်မြတ်ကြီးဟာအဲ့ဒီခရိယံကိုယ်စားလှယ်များကိုလောကအပေါ်မှာဒုတိယအမြတ်ဆုံးလို့အစ္စလာမ်ဘာသာဝင်များလက်ခံထားတဲ့ပလီဝေချောင်းတော်အတွင်းမှာခရိယံလုံးရဲ့ထုံးတတိအတိုင်းဝိပုဖို့အတွက်ကိုတော်မကွန်ပျူပြီးတော့ဝတ်ကျုပ်ဖို့အတွက်ကိုလည်းစီစဉ်ပေးခဲ့ပါလေ။အဲ့တော့ကျွန်တော်အခုလာပြောခြင်းတဲ့စကားအတိုင်းပါပဲဒီ။ကျွန်တော်တို့မတူညီကြတဲ့ဟာတွေကိုညှိနှိုင်းဆွေးနွေးကြခြင်း dialogue ဆိုတာအယူမတူတဲ့နှစ်ခုစကားပြောတာ။အယူတွေတူနေပြီးဘက်တစ်ခုတည်းပဲဆိုတာ monologue ဖြစ်သွားမယ်။ဒါကြောင့်မို့ကျွန်တော်တို့ဒီလိုမတူညီမှုများကိုကျွန်တော်တို့ရောနေအောင်လုပ်ပြီးတော့ကျွန်တော်တို့ရဲ့ CUE အင်အားကနေပြီးတော့အမှန်တရားတစ်ခုပေါ်ထုတ်ဖို့ဆိုလို့ရှိရင်ဒီဘယ်လိုပဲကွာကိုနဲ့ဟိုမတူလို့ငါရန်သူလို့သဘောမထားပဲနဲ့ constructive engagement နဲ့ထိတွေ့ပြီးတော့ကျွန်တော်တို့ပြုလုပ်မယ်ဆိုရင်ဒါကောင်းတော့အလားလာပါဒါကြောင့်မို့ကျွန်တော်ဒီ interview တိုင်းမှာကျွန်တော်ပြောပါတယ် a step in the right direction ဆိုတာမှန်ကန်သောလမ်းကြောင်းအတွက်ခြေတလမ်းဖြစ်ပါတယ်เนาะအဲ့ဒါကြောင့်မို့ဒါဟုတ်တော့ကျွန်တော်တို့ကသတိတရားကြီးစွာဖြင့်စ က်လက်ကြိုးစားနေရမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါဆရာဦးဝေလွန်ခင်ဗျာ။ဆိုတော့အခုတခါကျွန်တော်ကိုငင်းချမ်းအောင်ကိုအလှည့်ပေးခြင်းပါတယ်။ကိုငင်းချမ်းအောင်ဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
။ဦးဝေလွန်ပြောရလဲကောင်းပါတယ်ခင်ဗျာ။ဒီမှာဟိုသာသနာရေးဝန်ကြီးကသူလောက်အောင်အလုပ်မလုပ်ခွင့်နဲ့စစ်တပ်ကဘာဖြစ်လို့လုပ်သွားလဲ။ဒါဦးဝေလွန်ကိုထောက်ပြတာကောင်းတယ်။ကျွန်တော်သိချင်တာကတော့အခုကာကွယ်ရေးဦးစီးချုပ်လုပ်နေတဲ့ကိစ္စကဟိုခက်ခက်မုန်ပါရိုက်တဲ့အမှုတွေဖြစ်နေတယ်။အစ္စလာမ်ဘာသာဝင်တွေကိုသတ်သတ်မှတ်ချက်ပြီးအနိုင်ကျင့်လို့ဖြစ်နေတယ်။သူ့လို့သူမလုပ်ဖဲနဲ့လာပြီးတော့ဗျာဟိုဘယ်လိုပြောမလဲ။ငါအာနာရှိတယ်ငါကလာသူချင်းသူပဲမလုပ်ချင်းမလုပ်ဘူး။မင်းတို့လာတွေ့ရင်တွေ့မတွေ့ရင်နေပေါ့။ငါလုပ်ချင်းလို့လုပ်တဲ့အခါကျတော့အစ္စလာမ်ညီညွတ်နေတဲ့အစ္စလာမ်ဘာသာဝင်တွေကြားထဲမှာဟိုအခုကပြဿနာတွေတက်လာတယ်။ဒါဥပဒေတွေတော့ပြီးတယ်။ပြီးပေမဲ့သူကဘာသာရေးဆရာလားဒါမှမဟုတ်လို့ရှိရင်လူကြရဒါဟုတ်ပဲကြောက်လားတော့သူကြောက်လားမကြောက်လဲတော့ကျွန်တော်မသိဘူး
။ကိုငင်းချင်းအောင်အပြူသဘောနဲ့ကျွန်တော်တို့သူစကလုံးထင်းထင်းသေးသေးနဲ့ဆွေးနွေးပေးဖို့ကျွန်တော်တို့ပြောချင်ပါတယ်
။ဒီလိုမျိုးဖြစ်နေတဲ့ဟာကိုအမှန်တရားကိုပြောဖို့အရေးကြီးတယ်။အဓိကကမြဝတီမင်းကြီးကိုအခုတရားဆွဲထားတာမပြီးသေးဘူး။တမတော်ကတရားဆွဲထားတယ်အောက်တိုဘာ1ရက်နေ့ဆိုလို့ရှိရင်ဒါအမိတ်ကြီးပါလိချတော့မယ်
။ကျွန်တော်တို့ဒီဓာတ်ရိုက်လေးလိုင်းဆွေးနွေးပွဲအစီအစဉ်နဲ့ပတ်သက်တဲ့အဓိကအကြောင်းအရာကိုပဲဆွေးနွေးစီလိုပါတယ
်။ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကဒီစစ်တပ်လာတဲ့ဟိုကာကွယ်ရေးဦးတည်ချုပ်လာတဲ့ကိစ္စကြီးကျွန်တော်အနေနဲ့ပြောလို့ရှိရင်ဒီအားကိုဟိုဘယ်လိုပြောဖြေရောက်လာတဲ့ဟာကိုကျွန်တော်တို့ကကာကွယ်ပေးမလားမပေးဘူးလားဆိုတာပဲသိချင်ပါလေခင်ဗျာ။ကျွန်တော်ဘာမှမပြောတော့ပါဘူး
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုညင်းကြောင်း။အာနောက်တစ်ခါကျွန်တော်ကိုခိုင်ဟင်းကိုအလှည့်ပေးချင်ပါတယ်ခင်ဗျာ။ကိုခိုင်ဟင်းဝင်ရောက်ဆွေးနွေးပြပါခင်ဗျာ
။ဆက်နတ်ကြိုးရတယ်ပြောတော့မူတလင်ဘက်ကကျွန်တော်အနေနဲ့ဘုရားဘာသာအမြင်တရားအနေနဲ့ဆိုတဲ့ချုပ်ကြီးလုပ်တဲ့ပုံစံပါ။နိုင်ငံကဖီအားကိုအကာအကွယ်ကြီးလုံးအာကြီးတဲ့ပုံစံမျိုးပြနေတာပါ။တဲ့နဲ့ဘာသာဝင်ရဲ့လူမရေးကိစ္စတွေမှာအထောက်ပံ့အလုံးတွေပေးရတာလေသူ့လောက်ပြတယ်ကြဘာသာရေးကိစ္စတွေပါသွားပြီးအထောက်ပံ့ပေးနေတယ်ဆိုတော့ဘာသာပေါင်းသူဖျားရက်ကကြီးဓာတ်ပုံကဖမ်းနေအောင်လုပ်ရ
ဟုတ်ကဲ့ပါကိုခိုင်ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်အခုတခါကိုသက်ဆွေဝင်းကိုပဲမေးချင်ပါတယ်ဆိုတော့ဟိုအခုလိုပေါ်လေဘာသာပေါင်းစုံလူမျိုးပေါင်းစုံစီလုံးရေးအတွက်လှူဒန်းနေတဲ့ဖက်မှာလည်းပဲမွတ်စလင်တိုင်းဝိုင်းပေါ်မှာဟိုပြစ်မှတ်ထားလေးရှိတယ်ဒီမတရားအသိန်းပေါ့လေဟိုမပါတာဟိုဟိုတုန်းကဆိုလို့ရှိရင်ဒါသူလွန်ခဲ့တဲ့ဟိုလာပိုင်းလောက်ကပဲငွေလူတာတွေရှိခဲ့ပါတယ်ဟိုတကယ်ပဲစီးလုံးမှုကိုလိုချင်တယ်ဆိုလို့ရှိရင်အပြောနဲ့အလုပ်ဒီဟန်ချက်ညီဖို့ကလည်းဘလောက်အရေးကြီးဖို့လိုရလို့ထင်ပါလဲ
ကျွန်တော်တို့ဒီကျိုးရဲ့အချိန်မှာလက်ရှိလုပ်တဲ့အချိန်စီရီယာရှိနေမှုတွေ့တယ်အဲဒီရန်ကုန်မှာလည်းကကျွန်တော်လာပိုင်းလေးပဲချပြီးတယ်ဘာဘာကကိုငွေကြီးရဲ့ကိစ္စမျိုးလေအဲတော့ဒီလီဗာတစ်ခါဘုတ်ဖက်တာပေါ့ပြီးရခါကျတမ်းမလို့ကသွားရကိစ္စတွေဒီဘာသာရေးဒီနဲ့ပတ်သက်တဲ့သဘောတော့ဒါတော့ကျွန်တော်ကျေမီဒီယာရဲ့ဘက်ကတော့မြေတာဝန်ရှိရလို့ထင်ပါတယ်ဒီတမ်းမလို့ကိုကျွန်တော်ဒီရောက်ဒီတရင်ချက်တဲ့ဒီမိမဲနဲ့ကိစ္စမျိုးပေါ့နော်အဲတော့ဒါတရင်လာရှိနေတယ်မှာဖြစ်ဖြစ်ဒါမျိုးရဲ့ဒီတဲ့အင်တာဗျူးတော့ဒီရောက်ချိန်ပြီးတော့ဒီဘာသာမှုတွေပြောလို့ကြတယ်သူတမ်းမလို့ရဲ့ဒီတဘောရဘောတော့ဒီပါတာကြီးဟိုသူတွေလူနေဖို့ဒီပုံမှာတကယ်တဘောရပြောရှိလေသူတွေဒီမစတင်ပေါ်ကလေးတွေရာရှိလေဒါလည်းကျွန်တော်ဦးနေနဲ့ဒီမေးတဲ့ဘက်ကလင်ကြပါလိမ့်မယ်အဲ့လိုမဟုတ်ဘဲကျွန်တော်ရောဒီအပြင်မှာလေ့ကျသွားရတာဟာကျွန်တော်မျိုးတော့ကဲကဲဖို့ဆိုတာဆက်ပါတယ်ဆိုတော့ခုကပြောကြည့်လို့ဆရာကြီးလက်ရှိဆွေးနွေးကြတာမျိုးရှိပါတယ်ဖြစ်နေကြတယ်အများကြီးရှိတယ်ဘယ်လိုများဖြစ်ရလိမ့်ရှိတယ်ပြေရပြီပြေမဲ့အကြောင်းလေးလိုဟာမျိုးရှိတယ်တုံးတဲ့ချက်တွေကတုံးတဲ့ချက်တွေမျိုးဖြစ်ပါလိမ့်မယ်တိုးတော့တကယ်ဒီတက်မြော်ဘက်ကရုပ်နေတာပြောကျွန်တော်တို့အရေးပဲအဖွဲ့ကြီးရင်းနဲ့ကျွန်တော်တက်ချက်လေးရှားကြည့်နေကြတော့ဟိုတတိထားပြီးတော့ပဲစောင့်ကြည့်နေရဆိုရဆက်လာပဲရှိပါတယ်ဒါကြောင့်ရုပ်တရက်ကြီးတောင်းနေကြတယ်ဆိုရဒီဖိုင်ကျွန်တော်ခတ်ပါတယ်ကျုပ်ရကမကောင်းတာမဟုတ်ပါဘူးကောင်းတယ်လို့ရပါကချင်ကပြန်ဆရာတွေယူဖို့လိချင်တယ်တရားဆွဲရတာပြန်လှုပ်ပေးလိုက်ရဆိုရမျိုးအကူလုံးကောင်းတဲ့လူရဲ့တောက်ဆောက်လုပ်နေပါလေ။ဒါပေမဲ့အဲ့လိုရဲ့သူတို့ရဲ့နောက်ခံအကြောင်းရင်းကိုကျွန်တော်မသိနိုင်ပါဘူး။အဲ့ဒါက motive ကိုသိဖို့လိုပါလေ။ဟိုဒီအရေးကိုကျွန်တော်အနေနဲ့ကတော့သတိကြီးကြီးထားပြီးတော့ဆက်ပြီးဆောင်ကြည့်ရမယ်။ဒီသာတစ်ခုဖြစ်တဲ့လူပဲတုံ့ပြန်ရပါလိမ့်မယ်
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်တစ်ခုဖြတ်မိချင်တာတကယ်လို့သာပေါ့လေ။ဒါဟိုဘာအကြောင်းကြောင့်ပဲဖြစ်ဖြစ်ဘိုးချုပ်မှုကြီးအနေနဲ့အခုလိုမျိုးအလှူဒန်းတွေလုပ်တဲ့အခါမှာပေါ့လေ။တကယ်ကတော့ဘာအကြောင်းပဲဖြစ်ဖြစ်အခုလိုမျိုးဘာသာပေါင်းစုံညီညွတ်ရေးအတွက်ဟိုဆက်ပြီးတော့လှုပ်သွားမယ်ဆိုလို့ရှိရင်ဒါဟာဒီနိုင်ငံသားတွေဒီလူထုတွေဒီဘာသာမတူသူတွေချာမှာဘယ်လောက်ထိအောင်အကျိုးအမြတ်ရှိစေမှာပါလဲ
အကျိုးရောရှိပါလိမ့်မယ်ဆောကျန်တဲ့အုပ်စုတွေရဲ့အတုံးချခံဖြစ်ကနေပြီးကဲရသွားပါလိမ့်မယ
်ဟုတ်ကဲ့
ဒီရဲ့တပုံတွေကိုကန်ပြီးတော့ဒါကြီးကိုခေါင်းဆောင်ပုံစံမျိုးနဲ့တင်ပြီးတော့ဒီလုပ်ခဲ့တဲ့အဆောရောက်ချမ်းပဲဒီလိုဆိုမျိုးအများကြီးရှိပါလေဒါကြောင့်မီဒီယာတွေမှာလည်းတက်တူရင်းတွေကအများကြီးရှိတာပြတာပါ
ဟုတ်ကဲ့
အဲ့တော့ဒီလိုကိစ္စမျိုးတွေသူ့လိုနဲ့စန့်ကျင်လိုက်ရ ကြားရတဲ့ကြောင့်မို့လို့ဒီအစိုးရအကြံပေးတမားကြီးအတွက်ကဒါကုရကြီးအောင်မျိုးရောင်းနေတာမျိုးရှိပါတယ
်ဟုတ်ကဲ့နောက်ဆုံးမိကမကျွန်တော်ဆရာဦးရီလူမင်းကျင်ပါတယ်ဆိုတော့ဟိုဘယ်နိုင်ငံမှာပဲဖြစ်ဒီဘာသာပေါင်းစုံချစ်ကြည်လူမျိုးပေါင်းစုံချစ်ကြည်အရေးကြီးရဲ့နောက်တစ်ခါဒီလက်ရှိအာဏာရအစိုးရပဲဖြစ်ဖြစ်နောက်ဒီရွေးကောက်ပွဲမှာပေါ့နောက်နေ့ရွေးကောက်ပွဲမှာအနိုင်ရမယ့်အစိုးရအနေနဲ့ပဲဖြစ်ဖြစ်ဟိုအခုလိုမျိုးငြင်းချမ်းစွာအတူရှင်တွဲနေထိုင်ဖို့နဲ့ပတ်သက်ပြီးတော့ဘာတွေဆောင်ရွက်ပေးဖို့မျှော်လင့်ထားပါလဲမင်းတို့ဘယ်လောက်ဖြစ်ကြပြီပါခင်ဗျအ
ဲကျွန်တော်တို့အရှိတရားတစ်ခုကိုလက်ခံဖို့လိုပါတယ်မြန်မာနိုင်ငံရဲ့အစဟာဘဟုလူအဖွဲ့အစည်းဖြစ်နေကြပါဒါကြောင့်မို့မတူကွဲပြားမှုဆိုတာမှားနေတာမဟုတ်ဘူးမတူကွဲပြားမှုဆိုတာအားလေပါအဲ့ဒီအားလေကိုအသုံးချကြဖို့ပဲလိုပါတယ်အဲ့ဒါကြောင့်မတူကွဲပြားမှုဆိုတာတွဲသွားဖို့ပါကွဲကြမှုမဟုတ်ပါဘူးဆိုတာဒီကျွန်တော်ပြောချင်ပါတယ
်ကိုသက်စုဝင်းရောနောက်ဆုံးအနေနဲ့15စက္ကန့်လောက်ပြောပြပါခင်ဗ
ျဒီကိစ္စကကိစ္စဒီဘုံတော့ဒီလူခွဲစည်းကြတာတော့ဒီဟာမဖြစ်မနေဘူးအားပြရမယ့်ကိစ္စပါဒါမျိုးကိုလည်းဒီလက်ရှိမှာဒီအဖိုးရအဖွဲ့ရနေတာကိုဒီနေ့ယူပြီးတော့ဒါကြောင့်မတူတဲ့ဘာသာတွေမတူတဲ့လူခွဲစည်းကိုကျွန်တော်တို့ပေါင်းဖီးပြီးနိုင်တဲ့အစီအစဉ်မျိုးရပ်တော့ခွဲစည်းနဲ့ပေါင်းပြီးရင်းနဲ့ပူတူတာလေးပဲဒါပြီးတော့ဆိုတော့တက်မြက်ကကနေပြီးတော့တို့ပြသွားတာမျိုးရှိတယ်အဲကောင်းပြီရှိမကောင်းပြီရှိဒါတော့အင်းကဲကောင်းတဲ့ဟိုပါတော့ဟိုအချွေးတစ်ခုတော့အတိအကျပြောမယ့်အရေးတစ်ခုတွေကိုကျွန်တော်လက်ခံရမှာဖြစ်နေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့တိုက်ရိုက်လေလံအချိန်ရှေ့သွားပြီဖြစ်တဲ့အတွက်အစီအစဉ်ကိုဓမ္မရနာခွင့်ပြုပါခင်ဗျာပါဝင်ဆွေးနွေးပေးသူပေါင်းကြီးကြီးထူးတင်ပါတယ်ခင်ဗျာ
ကူအောင်စီစဉ်ဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာသတို့ရှင်များခင်ဗျာကျွန်တော်တို့ VO ရထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြည့်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပ
ါ Saudi Arabia နိုင်ငံနဲ့ Arab စောပွားများပြည်ထောင်စု UAE တို့ကို American ကစစ်အင်အားနဲ့လေကြောင်းကာကွယ်ရေးစနစ်တွေထပ်ပြီးတော့ပေးပို့ဆစ်လွတ်ဖို့အတွက်သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်အပေါ်မှာအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကဝေဖန်လိုက်ပါတယ် American တပ်တွေထပ်ပြီးဆစ်လွတ်ဖို့နဲ့စစ်လက်နက်တွေတိုးမြှင့်ပြီးတော့ပို့ဆောင်ဖို့အတွက်သမ္မတ Trump ရဲ့ဒီဆုံးဖြတ်ချက်ဟာပါတီကြီး200စလုံးပါဝင်တဲ့လွှတ်တော်200စလုံးရဲ့ဆန္ဒကိုရှောင်လွှဲဖို့အတွက် Trump အစိုးရအဖွဲ့ရဲ့နောက်ဆုံးကြိုးပမ်းမှုတစ်ရက်ဖြစ်ပြီးဒါဟာလက်ခံနိုင်စရာမရှိဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကခြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အီဂျစ်နိုင်ငံကိုင်ရိုမြို့တော်တဝမ်းမှာရဲစစ်ဆေးခိတ်တွေအများပြားချထားတဲ့အတွက်စနေမနေ့ပိုင်းလမ်းမတွေပေါ်မှာရန်သွာလာကြက်တဲနေပါတယ်။တောက်ကြန်နေညကဆန္ဒပြခဲ့ကြတဲ့နေရာတစ်ခုဖြစ်တဲ့ဒေဟီယာရင်ပြင်မှာအရိယုံနှင်းနှင်းကရိယာတွေနဲ့လက်နက်ကိုင်ရဲနဲ့စစ်သားတွေယာနဲ့ချီပြီးနေရာယူထားပါတယ်။သမရဟောင်းတွေဖြစ်တဲ့ Hosni Mubarak နဲ့ Mohammed Morsi တို့ပြုတ်ကျဆေးခဲ့တဲ့အရင်ကဒီဆန္ဒပြဝရင်မှလည်းတဟီရာရင်မြင်ကိုဗဟိုပြုခဲ့ကြတာဖြစ်ပါတယ်။တောက်ကြာနေ့ညတုန်းကအ ਨੇ ဆုံးမြို့၃မြို့မှပြည်သူတွေလမ်းမပေါ်ထွက်ခဲ့ပြီးတော့စီစီထွက်သွားအစိုးရပြုတ်ကျရေးဆိုတဲ့စာရန်တွေကန့်ဆောင်ချီတက်ခဲ့ကြတာပါ။ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်မှာရှိတဲ့စကကခ55တက်မှဌာနချုပ်ကိုရခိုင်လက်နက်ကိုင်ဖွဲ့အေးကတောက်ကြံနေညနေပိုင်းကလက်နက်ကြီးတွေနဲ့ပစ်ခတ်တက်ခတ်ခဲ့တယ်လို့တက်မတော်ကာကွယ်ဦးစီးချုပ်ယုံကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။ဟောင်ကောင်ကျွန်းရဲ့တရုတ်နယ်နယ်စပ်ဒေသမှာစနေနေ့ကဆန္ဒပြသူတွေနဲ့အဒီကုံနှိမ်နင်းရဲတပ်ဖွဲ့ကြားရုံရင်းဆန်ခတ်ဖြစ်ပွားခဲ့ကြပါတယ်။ဗန္ဒာရေးလုံခြုံအချက်ချက်ဟောင်ကောင်မှာဒီမိုကရေစီလိုရာနဲ့ဆန္ဒပြဆန့်ကျင်မှု၃လကျော်ရှိပြီဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနက်တည်းအစီအစဉ်ထုတ်လုပ်ရေးမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနက်တည်း VO ရဲ့အစီအစဉ်တွေကိုမနက်6နာရီနေ့9နာရီအထိလိုင်းနိုမီတာ30 40 48နဲ့လိုင်းတက်မီတာ190တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသူတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.